Welcome to the Voice of America in Burmese.
ပြန်ပေါင်းကင်ဝေးတဲ့ညတညဖြစ်ပါစေခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ဗီအမေရိကန်အသံကနေ2021ခုနှစ်ဒီဇင်ဘာ19ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးတွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ1925 30နဲ့လိုင်းလမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းလိုက်ရိုက်အသံလွှင့်နေပါပြီခင်ဗျာဒီညအတွက်အစည်းအဝေးမူကတော့ကျွန်တော်ရန်နိုင်ပါ
မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝလိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့မြဝတီမြို့အနီးစစ်ကောင်စီကလက်နက်ကြီးတွေနဲ့ပြင်းနေလို့ဒေသခံတွေထိုင်းနိုင်ငံဘက်ကိုထွက်ပြေးနေကြရပါတယ်ထိုင်းမြန်မာနယ်စပ်မှာကင်းလက်နေတဲ့ထိုင်းစစ်သားတို့တောင်းအောင်ပြုတ်ကြပြီးတော့တင်ဆုံသွားပါတယ်မုန်တိုင်းရိုင်ကြောင့်ဖိလစ်ပိုင်မှာတင်ဆုံသူ108ဦးရှိသွားပါပြီဒီသတင်းတွေအပါအဝင်တခြားထိပ်တန်းရောက်သတင်းတွေကိုကိုအောင်မြတ်သူနဲ့အတူတင်ပြပေးသွားပါမယ်ခင်ဗျာ
ဟုတ်ကဲ့ပါသတင်းတွေနောက်ပိုင်းမှာနားဆင်ရမယ်ဒီသတင်းဆောင်းပါးတွေမှာဆိုရင်တော့ကင်းပြည်နယ်မြောက်ရီခရိုင်ဒီထိုင်းမြန်မာနယ်စပ်မှာဒီနေ့တိုက်ပွဲတွေဆက်လက်ဖြစ်ပွားခဲ့တာနဲ့ပတ်သက်ပြီ
းတော့ဒီနေ့အချိန်ကတော့အခုဟိုဘက်မြစ်တော်လေးကပုံတော့ကိုကျွန်တော်တို့ကအတက်တိတ်နေတယ်။အရင်ဆုံးဟိုကျွန်တော်တို့ဒီဘက်နေထားဆိုလေးကောပြီးဝရင်ပါဆိုင်ကလောပြီးရောမက်ထော်လေးမက်ထော်လေးကျော်တော့မှအရင်တ
က်ကင်းပူပေါင်းတပ်ဖွဲ့တွေရဲ့ဆေးဘက်တော်ဝန်ရှိသူတို့ပြောပြသွားတာဖြစ်ပါတယ်ဒီကြောင်းပြည်စုံကိုမကြခင်မှာနားဆင်ရဖို့ရှိပါတယ်ဒါပြင်မကွေးတိုင်းကံကောခရိုင်ကနီနန်းခါကျွတ်ကြီးရွာမှာစစ်ကောင်စီတပ်တွေရဲ့ထိုးစစ်ဆင်တာကြောင့်ဒေသခံတွေထွက်ပြေးနေရတဲ့အကြောင်းတခါအမေရိကန်ရဲ့ဒီအရှိကြဆုံးစစ်ပွဲဖြစ်တဲ့ American Afghan စစ်ပွဲသတင်းနဲ့ဆိုင်တဲ့သတင်းတပုတ်အပါအဝင်ဒီ Australia နိုင်ငံဘက်ကကိုအာလာအကောင့်လေးတွေနဲ့ဆိုင်တဲ့သတင်းတပုတ်ကိုလည်းနောက်ပိုင်းမှာတင်ဆက်ပေးသွားဖို့ရှိပါတယ်ဒီကြောင်းတွေမတိုင်ခင်မှာတော့အခုနောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းနိုင်နဲ့ကိုအောင်မြတ်သူတို့ကြီးညာပေးမှာဖြစ်ပါတယ်ဗျာ
ထိုင်းမြန်မာနယ်စပ်မြဝတီမြို့နယ်မလမကန်နေရာတွေကိုမြန်မာစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ဒီကနေ့ပြစ်ခတ်တိုက်ခိုက်တာကြောင့်ယာနဲ့ချီတဲ့ဒုက္ခသည်တွေဒီကနေ့ထိုင်းနိုင်ငံဘက်အချမ်းကိုထွက်ပြေးနေကြတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်။အစောပိုင်းကစစ်ကောင်စီတပ်တွေနဲ့ KNLA ကရင်မျိုးသားလူမျိုးရေးတပ်တို့အကြားလက်ကိကော်မှာတိုက်ပွဲတွေဖြစ်ခဲ့တာကြောင့်ထောင်နဲ့ချီတဲ့ဒေသခံတွေထိုင်းနိုင်ငံဘက်ထွက်ပြေးခဲ့ကြပြီးဖြစ်သလိုမြန်မာနိုင်ငံအတွင်းမှာဘေးလွတ်ရာကိုရှောင်ပုန်းနေကြတဲ့ဒေသခံတွေလည်းထောင်နဲ့ချီရှိနေတာမှာတိုက်ပွဲတွေကြောင့်ထိုင်းနိုင်ငံဘက်ကိုထွက်ပြေးခိုလုံလာကြတဲ့စစ်ဘေးရှောင်ဒုက္ခသည်တွေကတချို့ဟာပြီးခဲ့တဲ့ရက်ပိုင်းတွင်မြန်မာနိုင်ငံဘက်ကိုကိုယ်တော်နဲ့ကိုပြန်သွားနေကြပြီလို့ထိုင်းစစ်တပ်ကပြောတာကိုကိုကပြီးဘန်ကောက်ပို့စ်သတင်းမှာရေးပါတယ်ပြီးခဲ့တဲ့သတင်းပတ်အတွင်းမြန်မာနိုင်ငံမြဝတီမြို့ရဲ့တစ်ဖက်ချမ်းထိုင်းနိုင်ငံတပ်ခိုင်အတွင်းကမဲဆောက်မြို့ကိုကရင်တိုင်းရင်းသားစစ်ဘေးရှောင်2686ဦးထွက်ပြေးလာခဲ့ကြတယ်လို့ထိုင်းအာဏာပိုင်တွေကပြောပါတယ်အဲ့ဒီဒုက္ခသည်တွေကိုထိုင်းနိုင်ငံကစာတင်ကြောင်းနေမှာထိုင်းစစ်တပ်နဲ့လူညုံရေးအဖွဲ့တွေကဆန္ဒမှုအကူအညီတွေပေးထားတယ်လို့လည်းထိုင်းစစ်တပ်ရဲ့ပြောကြားချက်ကိုကိုးကားပြီးဘန်ကောက်ပို့စ်သတင်းမှာရေးပါတယ်မြန်မာနိုင်ငံဘက်အခြားမှာတိုက်ပွဲဖြစ်ပွားမှုအနည်းငယ်အရှိန်ညော့တော့တာကြောင့်သူတို့အနေနဲ့နေရာကိုပြန်လိုကြောင်းစစ်ပေးရှောင်တွေဘက်ကတင်ပြခဲ့ကြတယ်လို့ဆိုပါတယ်မြန်မာထိုင်းနယ်စပ်တောင်ရင်းမြစ်ကိုဖျက်ပြီးဒုက္ခသည်တစ်နေ့ကို100ကနေ200အကြားမြန်မာနိုင်ငံဘက်ကိုပြန်ပို့နိုင်အောင်ထိုင်းလူညုံရေးအဖွဲ့တွေဘက်ကစီစဉ်ပေးခဲ့တယ်လို့ပြောပါတယ်ခင်ဗျာ
ထိုင်းမြန်မာနယ်စပ်တောင်မြစ်ကဘာစွန်တခုပေါ်ပါနေထိုင်းစစ်သားနှစ်ဦးပြုတ်ကျခဲ့ရမှာတဦးသေဆုံးပြီးတော့တဦးဒဏ်ရာရှိတယ်လို့သတင်းရှင်းသတင်းမှာဖော်ပြပါရတယ်။ထိုင်းမဲဆောက်တက်ခရိုင်တဲကဒရိုင်းမွန်တာတောင်ပေါ်မှာကင်းလှည့်နေစဉ်မှာအနက်1ကီလိုမီတာကျော်လောက်ရှိတဲ့ကြောက်တဲကိုတောက်ကြနေကခြေချော်ပြီးတော့စစ်သားနှစ်ယောက်ပြုတ်ကျသွားခဲ့တာပါ။စစ်သားတို့ကတော့ပွဲချင်းမိသေဆုံးသွားခဲ့ပြီးတော့နောက်တူကတော့ခြေထောက်မှာပြင်းပြင်းထန်ထန်ဒဏ်ရာရသွားခဲ့ပါရတယ်။အသက်29နှစ်အရွယ်စစ်ဗိုလ်တဦးဖြစ်တဲ့ကပတိန်ချက်ဂရစ်ပင်ဘရာယွန်နဲ့အသက်32နှစ်အရွယ်အရာဂန်ဘူဝါချရာမောင်မီတို့ကိုကျောက်အနက်1059မီတာမှာစနေနေ့ကတွေ့ရှိခဲ့ရပြီးတော့သူတို့ကိုကယ်တင်ဖို့အတွက်တရက်နီးပါးအချိန်ယူခဲ့ရပါတယ်။ခြေထောက်တန်ရတဲ့ဘူကြီးချက်ဂရစ်ကတော့မဲဆောက်ဆေးရုံကိုပို့ဆောင်ကူးစားထားပါတယ်။မြန်မာဘက်ကတရားမဝင်ပစ္စည်းတွေဝင်လာမယ်လို့သတင်းရပြီးနောက်ပိုင်းမှာမဲဆောက်တက်ခရိုင်အတွင်းခီးလက်ကင်းလှည့်နေစဉ်မှာအခုလိုမျိုးကြောက်တဲ့သူကြားခဲ့တာဖြစ်ပါတယ်။တောင်ဝန်ထမ်းဆောင်စင်မှာဖြစ်ပျက်ခဲ့တာမျိုးစစ်သားနှစ်ဦးရဲ့မိသားစုတွေကိုအာဏာပိုင်တွေကထောက်ပံ့ကူညီပေးနေပါတယ်ခင်ဗျာ
။ထိုင်းနိုင်ငံတောင်ပိုင်းမလေးရှားနယ်စပ်မှာတရားမဝင်ဝင်ရောက်လာတဲ့မြန်မာနိုင်ငံသား14ဦးကိုစနေနေ့ကဖမ်းမိခဲ့တယ်လို့ထိုင်းရဲတပ်ဖွဲ့ကပြောပါတယ်။တောင်ပိုင်းစာတာဝူပြည်နယ်အတွင်းကရဲစစ်စီဂိတ်ကိုရောက်တဲ့အချိန်အဲ့ဒီမြန်မာနိုင်ငံသားတွေကိုတင်လာတဲ့ pickup truck ကရမပေးပဲမောင်းထွက်ပြေးသွားတယ်လို့ဆိုပါတယ်။10ကီလိုမီတာလောက်မောင်းပြီး driver ကအမျိုးမျိုးထွက်ပြေးဖို့ကြိုးစားပေမဲ့ မအောင်မင်းဖြစ်ခဲ့ပြီးတဲ့နောက်မှာထိုင်းရက်ကဖမ်းမိလိုက်ပါတယ်အဲ့ဒီပစ်ကပ်ပေါ်မှာမြန်မာနိုင်ငံသားအမျိုးသားဆက်တဲ့ဦးနဲ့အမျိုးသမီး၃ဦးတို့ကိုတင်ဆောင်လာတာလို့ဆိုပါတယ်ကာလမဟာဆုံခလပ်တီနယ်သားထိုင်းလူမျိုးဖြစ်တယ်လို့ဆိုပါတယ်အခုဖမ်းမိသွားတဲ့မြန်မာနိုင်ငံသားတွေဟာနေဆက်ဖြတ်ကြောင်းရောက်ခဲ့ကြသူတွေဖြစ်ပြီးဆုံခလမှာကာငါပြီးတော့မလေးရှားနိုင်ငံဘက် ခဲ့ကြရတယ်လို့ဆိုပါတယ်မြန်မာနိုင်ငံသား၁၄ဦးကိုထိုင်းနိုင်ငံအတွင်းတရားမဝင်ဝင်ရောက်နေထိုင်မှုနဲ့ဆွဲချက်တင်သွားမှာဖြစ်ပြီးကားသမားကိုတော့သူတို့ကိုကူညီပေးမှုနဲ့ဆွဲချက်တင်မယ်လို့ဆိုပါတယ်ခင်ဗျာ
ဟောင်ကောင်မှာတော့ဥပဒေပြုရွေးကောက်ပွဲတွေအတွက်အခုတနင်္ဂနွေနေ့မှာမဲပေးနေကြပါပြီရွေးကောက်ပွဲဥပဒေပြင်ဆင်မှုတွေပြုလုပ်ပြီးတော့အမျိုးသားဥပဒေပြဋ္ဌာန်းပြီးနောက်ပိုင်းမှာပထမဆုံးအကြိမ်ရွေးကောက်ပွဲလည်းဖြစ်ပါတယ်ဒီဥစွာကနေမျိုးချစ်စိတ်ရှိသူတွေလို့ဆုံးဖြတ်သတ်မှတ်ပေးသူတွေသာဒီရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ခွင့်ရှိတာကြောင့်တက်ကြွလှုပ်ရှားသူတချို့နဲ့လူ့အခွင့်အရေးအဖွဲ့တွေနိုင်ငံတကာအစိုးရတွေကဒါကိုဝေဖန်ထားပါတယ်ဟောင်ကောင်အစိုးရထိပ်တန်းခေါင်းဆောင်တွေကတော့ဒါဟာကိုစားပြုမှုဖြစ်တာကြောင့်လို့ဆိုပြီးတော့လူထုကိုမဲပေးဖို့တိုက်တွန်းထားပါတယ်မနစ်ကပြဋ္ဌာန်းထားတဲ့အဲ့ဒီလုံခြုံရေးဥပဒေဟာတည်ငြိမ်မှုအတွက်လိုအပ်လို့လုပ်တာလို့လည်းခုခံပြောဆိုထားပါတယ်မဲပေးသူအရေးအတွက်ဟာရွေးကောက်ပွဲတွေအတွက်အဓိကကြတာမို့အစိုးရကတော့လူထုကိုမဲပေးဖို့အတွက်တယ်လီဖုန်း text message တွေကနေပေးပို့နေတယ်လို့စနားပြပွဲတွေနဲ့ကင်းကင်းနေကြဖို့လည်းတိုက်တွန်းဝေဖန်ထားပါတယ်။ဟောင်ကောင်မှာတော့တစုံတစ်ယောက်ကိုမဲမပေးဖို့လှုပ်ဆော်ရင်ဒါမှမဟုတ်ရင်ပယ်မဲပေးဖို့လှုပ်ဆော်ခဲ့ရင်ရာဇဝမှုမြောက်ပါတယ်။အခုရွေးကောက်ပွဲမှာတော့မဲပေးပြီး9နိုင်ကြာမြင့်ပြီးတဲ့နောက်မှာမဲပေးသူ14.3%ကနေတော့မဲပေးခဲ့ကြတာမို့လွန်ခဲ့တဲ့၄နှစ်ကနေစာရင်18%ကျော်ရောင်းနေရတယ်ဖြစ်ပါတယ်။တက်ဂရစ်2009ရွေးကောက်ပွဲတုန်းကတော့မဲပေးသူ48%ရှိခဲ့ပြီးတော့ဟောင်ကောင်ကျွန်းကိုတရုတ်လက်ကိုပြန်လည်ပေးအပ်ခဲ့တဲ့1998နောက်ပိုင်းအဲ့ဒီရွေးကောက်ပွဲကမဲပေးသူအနည်းဆုံးရွေးကောက်ပွဲတစ်ခုဖြစ်ပါတယ်ခင်ဗျာ
။ VOA American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုက်ဒိုမီတာ24 kHz 1239လိုက်ဒိုမီတာ25 kHz 1196လိုက်ဒိုမီတာ32 kHz 9325လိုက်ဒိုမီတာ58 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုက်လက်မီတာ190 kHz 1905တို့ကနေလည်းခြုံလွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တန်ကနေတနင်္ဂနွေနေ့ညပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ရိုဟင်ဂျာတွေရဲ့လူ့အခွင့်အရေးကိုမြင့်တင်ပေးခြင်းဟာသူတို့တွေအတွက်အရေးရှိတည်ထောင်ပြီးဂုဏ်သိက္ခာရှိစွာနဲ့နေရပြန်နိုင်ရေးအရေးပါတဲ့အချက်ဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံကိုသတင်းတပတ်ကြာတွားရောက်လည်ပတ်ခဲ့တဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထုကိုယ်စားလှယ်တောင်မန်ဒူးစ်ကပြောပါတယ်။ဒီဇင်ဘာလ13ရက်ကနေ19ရက်နေ့ထိတွားရောက်ခဲ့တဲ့ခီးစဉ်နဲ့ပတ်သက်လို့ဒီကနေ့ဒါကာမြို့မှာသတင်းစာရှင်းလင်းပွဲပြုလုပ်ပြီးတော့တော်မင်ဒူးစ်ကအဲ့လိုပြောကြားလိုက်တာပါရိုဟင်ဂျာပြည်ပခတ်ဟာမြန်မာနိုင်ငံအတွင်းမှာဖြစ်ပေါ်ခဲ့တာကြောင့်ဒီကိစ္စရဲ့အဖြစ်ဟာလည်းမြန်မာနိုင်ငံအတွင်းမှာသာရှိနေပြီးဘင်္ဂလားဒေ့ရှ်နဲ့မဆိုင်ဘူးလို့သူကပြောပါတယ်ဒီပြည်ပခတ်ပြည်လဲရေးအတွက်မြန်မာစစ်တပ်ကိုပုံမှန်ဖိအားပေးဆောင်ရွက်တာနဲ့ဒီကိစ္စအတွက်တာဝန်ယူမှုတာဝန်ခံမှုရှိစေအပါအဝင်နိုင်ငံတကာကဟန်ကျင်ညီညီဆောင်ရွက်နိုင်အောင်သူ့ရဲ့ကိုယ်စွမ်းညံစွမ်းစီစဉ်မှလှုပ်ဆောင်သွားမယ်လို့တော်မင်ဒူးကပြောပါတယ်ခီးစဉ်အတွင်းဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံတာအပြင်ကုလသမဂ္ဂတာဝန်ရှိသူတွေကောက်ဆက်စပ်စားမှာရှိနေတဲ့ရိုဟင်ဂျာဒုက္ခသည်တွေမကြသေးခင်ကဗာဆန်ချာကျွန်းကိုပြောင်းရွှေ့နေထိုင်ကြတဲ့ရိုဟင်ဂျာဒုက္ခသည်တွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။ခီးစဉ်တွင်တွေ့ရှိခဲ့တဲ့အချက်တွေကိုလာမဲ့2022ခုနှစ်မတ်လအတွင်းကျင်းပဖို့ရှိတဲ့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီကိုတင်သွင်းမဲ့အစည်းအခမ်းစာမှာထည့်သွင်းဖော်ပြသွားမှာဖြစ်ကြောင်းခီးစဉ်အစမှာကုလသမဂ္ဂကကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာ။
ကိုဗစ် -19 ကူးစက်မှုများလာလို့အမေရိကန်မှာရှိတဲ့ CNN သတင်းဌာနယုံကမဖြစ်မနေလိုအပ်တဲ့ဝန်ထမ်းတွေကလွဲလို့ကျန်ဝန်ထမ်းတွေအတွက်ယုံပိတ်လိုက်တယ်လို့ CNN ယုံရင်းအသိပေးစာကိုကိုးကားပြီးတော့ writer သတင်းမှာဖော်ပြပါတယ် CNN ရဲ့ဥက္ကဋ္ဌ Jeff Zucker ကလည်းသတိကြီးကြီးထားပြီးတော့လှုပ်ဆောင်နေရတဲ့အကြောင်းပြောထားပြီးတော့ယုံမှလူအ ਨੇ ဆုံးထားခြင်းအပြင်ယုံတက်တဲ့သူတွေကိုအကာအကွယ်ရစေတယ်လို့ဆိုပါတယ်ယုံတက်သူတွေအနေနဲ့နှကောင်းစည်းကိုတစ်ချိန်လုံးမဖြစ်မနေတက်ထားဖို့လည်းလိုတယ်လို့ CNN ကပြောပါတယ်အတန်လွင်စတူဒီယိုနဲ့ထိန်းချုပ်ရေးအခန်းတွေမှာရှိရမဲ့လူကြီးအတွက်ကိုရှော့ချနိုင်လိမ့်မယ်လို့လည်းမှတ်တမ်းမှာဖော်ပြထားပါတယ်။လာမယ့်ဇန်နဝါရီလထဲမှာရုံးပြန်တက်ကြဖို့ရှိပြီးတော့ဘယ်နေ့လဲဆိုတော့မသိရသေးဘူးလို့ဖော်ပြထားပါတယ်။ CNN သတင်းဌာနမှရုံးတက်တဲ့ဝန်ထမ်းတွေရောကွင်းဆင်းတဲ့ဝန်ထမ်းတွေပါ COVID-19 ကာကွယ်ဆေးထိုးထားဖို့လိုအပ်ပါတယ်။ပြီးခဲ့တဲ့ August လထဲကကာကွယ်ဆေးမထိုးဘဲရုံးလာတက်တဲ့ဝန်ထမ်း3ကိုကုမ္ပဏီကအလုပ်ထုတ်ခဲ့ပါတယ်ခင်ဗျာ။
ဖိလစ်ပိုင်နိုင်ငံကိုအခုနှစ်အတွက်အဆိုးအဝါဆုံးအဆင့်နဲ့ဝင်ရောက်တိုက်ခတ်ခဲ့တဲ့ Rhine မုန်တိုင်းကြောင့်တည်ဆုံသူအရေအတွက်ဟာအနည်းဆုံး180ဦးရှိသွားပြီဖြစ်ပါတယ်။ မုံတိုင်းတန်အဆိုအာဆုံးခံခဲ့ရတဲ့ဘိုဟုတ်ပြည်နယ်အုပ်ချုပ်ရေးမှူးအာတာယက်ကသူ့ပြည်နယ်အတွင်းမုံတိုင်းကြောင့်တိုက်ဆုံသူ82ဦးရှိသွားပြီဖြစ်ကြောင်းပြောဆိုပြီးမှတိုက်ဆုံသူစုစုပေါင်းအရေအတွက်တက်သွားခဲ့တာဖြစ်ပါတယ်။မုံတိုင်းဖြတ်သွားခဲ့တဲ့လမ်းကြောင်းကိုကစေးဝန်ထမ်းတွေရောက်ရှိပြီးအခြေအနေတွေကိုသုံးသပ်ပြီးတိုက်ဆုံသူအရေအတွက်ထပ်တိုးလာနိုင်တယ်လို့ဆိုပါတယ်။မုံတိုင်းဝန်ရောက်တိုက်ခတ်ခဲ့တဲ့တိုင်းပြည်တောင်ပိုင်းနဲ့အလဲပိုင်းဒေသတွေကဒေသခံ3သိန်းလောက်အိုးအိမ်ဆုံးခါထွက်ပြေးခဲ့ကြရလို့ဆိုပါတယ်။မုံတိုင်းကြောင့်နေရာအတော်များများမှာဆက်သွေးရင်းနဲ့လျှက်စစ်မှုတွေပြတ်တောက်ပြီးအိမ်ခေါင်မိုးတွေကွာထွက်ကုန်တာစီးရုံတွေပျက်စီးတာဓာတ်တိုင်တွေလဲကျတာနဲ့ကျေးရွာတွေမှာရေကြီးတာတွေလည်းဖြစ်ပေါ်ခဲ့တယ်လို့ဆိုပါတယ်ခင်ဗျာ
။မလေးရှားနိုင်ငံနဲ့ဒီနှစ်စိုးစိုးဝါးရေကြီးနေတာမို့ပြီးခဲ့တဲ့တနင်္လာနေ့ကလူပေါင်း3000လောက်ကိုနေအိမ်ကနေဘေးလွတ်ရာကိုရွှေ့ပြောင်းပေးထားရပါတယ်။အရှိတောင်အရှာအပူပိုင်းနိုင်ငံတစ်ခုဖြစ်တဲ့မလေးရှားနိုင်ငံမှာမကြကနာမုတ်တုံရာဒီမုံတိုင်းတွေတက်ခတ်ပြီးတော့ပုံမှန်ရေကြီးနေတာကြောင့်လူအစုလိုက်ပြုံလိုက်ဘေးလွတ်ရာကိုရွှေ့ပြောင်းပေးနေရတယ်ရှိပါတယ်။တောက်ကြနေကမိုးကြီးပြီးတော့မြေကြီးတွေရှင်နေတာကြောင့်မြို့တော်တော်များရဲ့စင်ကြေဘုံတွေနဲ့အဓိကလမ်းမကြီးတွေရေမြုပ်ကုန်တာဖြစ်ပါတယ်။အစိုးရရဲ့တရင် website ထဲမှာဖော်ပြထားတာကတော့ပြည်နယ်၈ခုထဲရေဘေးတင့်သူ3000ကျော်ရှိပြီးတော့14000ကတော့အလဲပိုင်းပြည်နယ်တစ်ခုဖြစ်တဲ့ပဟန်ပြည်နယ်ကဖြစ်တယ်လို့ဖော်ပြထားပါတယ်ခင်ဗျာ။
ဗြိတိန်နိုင်ငံကို COVID အန္တရာယ်မြင့်မားတဲ့နိုင်ငံတွေထဲထည့်သွင်းလိုက်တာကြောင့်ထွက်သွင်းလိုက်ကြောင်းဂျာမန်ကျန်းမာရေးတာဝန်ရှိသူတွေကစနေနေ့နောက်ပိုင်းမှာတတ်မှတ်လိုက်တာကြောင့်ဗြိတိန်ကခရီးသွားတွေအပေါ်တင်းကျပ်တဲ့ကန့်သတ်မှုတွေရှိလာတော့မှာဖြစ်ပါတယ်။ဗြိတိန်နိုင်ငံမြို့တော်လန်ဒန်မှာ Omicron COVID မျိုးကွဲကူးစက်မှုတွေအလင်းမြန်ဖြစ်ပေါ်နေတာကြောင့်လန်ဒန်မြို့ဟာရောဂါပိုးကူးစက်မှုအန္တရာယ်အများအပြားဖြစ်နိုင်တဲ့နေရာအဖြစ်မြို့တော်ဝန်စစ်တစ်ခန်ကစနေနေ့မှာကြေညာလိုက်တာကြောင့်ဂျာမနီကလည်းအခုလိုတုံ့ပြန်ကြေညာလိုက်တာဖြစ်ပါတယ်။ဒီနေ့ကနေဒီညတကောင်အချိန်မှာစတင်အသက်ဝင်မဲ့ဒီဆုံးဖြတ်ချက်ကြောင့်ဗြိတိန်ကနေဂျာမနီကိုလာကြမဲ့ခီးသွားတဲ့အနေနဲ့ကိုဗစ်ကာဝယ်ဆေးထိုးတာမထိုးတာနဲ့မဆိုင်ပဲတတိယနှစ်ပတ်ကြာကွာရင်တင်းဝင်ကြရမှာဖြစ်ကြောင်းဂျာမနီကျန်းမာရေးအေဂျင်စီကပြောပါတယ်ကွာရင်တင်းနှစ်ပတ်ဝင်ရတာအပြင်ဗြိတိန်ကနေဂျာမနီနိုင်ငံသားတွေနဲ့ဂျာမနီမှာအခြေချနေထိုင်တဲ့နိုင်ငံသားတွေကိုပဲဂျာမနီကိုလာရောက်ခွင့်ပြုမှာဖြစ်ပါတယ်ဗြိတိန်ဟာအခုချိန်မှာ variant zone လို့ခေါ်တဲ့ COVID-19 ကူးစက်မှုအရှိန်အမြင့်မားဆုံးဖြစ်ပေါ်နေတဲ့တိုင်းပြည်တွေကိုသတ်မှတ်ခံထားတဲ့အဆင့်ကိုရောက်နေတယ်လို့ဆိုပါတယ်ဗြိတိန်နဲ့မြောက်ပိုင်းအိုင်လန်တို့ဟာ COVID-19 ဒဏ်ကိုပြင်းထန်စွာခံစားခဲ့ကြရတဲ့ဒေသတွေဖြစ်ပါတယ်အင်မတန်ကူးစက်များနဲ့ရောဂါပိုမျိုးကွဲတစ်ခုကိုလည်းတွေ့ရှိရကြောင်းဂျာမနီနိုင်ငံသားရေးဌာနရဲ့ Internet website မှာဖော်ပြထားပါတယ်ခင်ဗျာ
နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းနိုင်နဲ့ကိုအောင်မြတ်သူတို့ကြီးညာပေးသွားကြတာဖြစ်ပါတယ်ခင်ဗျာအခုကစပြီးတော့သတင်းဆောင်မားတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးသွားတော့မှာဖြစ်ပါတယ်အရင်ဆုံးတော့ထိုင်းမြန်မာနယ်စပ်မြောက်ရီခရိုင်ဘက်ကတိုက်ပွဲသတင်းကိုကြောပြခြင်းပါတယ်ထိုင်းမြန်မာနယ်စပ်ကင်းပြည်နယ်မြောက်ရီခရိုင်တဲကမြစ်တာလင်းမြိုင်နဲ့မဲထော့တလီနေရာကြားမှာစစ်ကောင်စီတပ်နဲ့ KNLA PDF ပူးပေါင်းတပ်တွေဒီနေ့ဒီဇင်ဘာ19ရက်နေ့နေ့လယ်ကစပြီးတော့တိုက်ပွဲပြင်းထန်နေပါတယ်စစ်ကောင်စီဘက်ကလက်နက်ကြီးနဲ့ပစ်ခတ်မှုကြောင့်ဒေသခံတွေခိုးလုံနေတဲ့မြန်မာဖုံးတော်ကြီးအကြောင်းတကြောင်းပေါ်ကိုလက်နက်ကြီးကြီးကြောက်ပြီးတော့အသက်60အရွယ်စစ်ပေးဆောင်တဦးဒဏ်ရာပြင်းထန်စွာရခဲ့တယ်လို့ပူပေါင်းတပ်ဖွဲ့တွေဘက်ကဆိုပါတယ်ဒီသတင်းအပြည့်စုံကိုတော့ VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
ကရင်ပြည်နယ်လေးကေကော်မြို့တည်ထဲကလွှတ်တော်အမှန်တဦးအပါဝင်တက်ကြွလှုပ်ရှားသူတွေကိုစစ်ကောင်စီတပ်တွေကလာရောက်ဖမ်းဆီးတာတွေလုပ်ခဲ့ပြီးတဲ့နောက်ကရင်ပြည်နယ်အတွင်း KNU တပ်တွေဖြစ်တဲ့ကရင်အမျိုးသားလွတ်မြောက်ရေးတပ်မတော် KNLA ကရင်အမျိုးသားကာကွယ်ရေးတပ် KNDO နဲ့ကရင်ပြည်နယ်အတွင်းကပြည်သူ့ကာကွယ်ရေးတပ် PDF စတဲ့ပူးပေါင်းတပ်ဖွဲ့တွေဟာစစ်ကောင်စီတပ်တွေနဲ့ဒီဇင်ဘာလ15ရက်နေ့ကစပြီးတိုက်ပွဲတွေဖြစ်ခဲ့ပါတယ်။လေးကေကောမြို့တည်ပြည်အနီးနားကမဲထော်တလေးနေရာကိုတပ်ဆွဲနေရာယူလာတဲ့စစ်ကောင်စီတပ်တွေကိုပူးပေါင်းတပ်ဖွဲ့တွေကထိုးစစ်ဆင်တိုက်ခိုက်မှုတွေဆက်လုပ်လာပါတယ်။ဒီဇင်ဘာလ19ရက်နေ့တိုက်ပွဲမှာတော့နှစ်ဖက်ပစ်ခတ်မှုတွေပြင်းပြင်းထန်ထန်ဖြစ်နေတယ်လို့လည်းဆိုပါတယ်။ဒီကနေ့မှာတော့စစ်ကောင်စီဘက်ကနေပစ်လိုက်တဲ့လက်နက်ကြီးကြီးကမြန်မာဖုံးတော်ကြီးအောင်းကိုကျခဲ့ပြီးဖုံးကြီးအောင်းမှာခိုလုံနေတဲ့ဒေသခံစစ်ဘေးရှောင်တအူးကိုထိမှန်သွားလို့ဒဏ်ရာပြင်းထန်စွာရခဲ့တယ်ဆိုပြီးမက်ဒီကယ်တင်းမှတာဝန်ယူထားတဲ့ပူးပေါင်းတပ်ဖွဲ့ဝင်တအူးကပြောပြပါတယ်။
အမလောလောဆယ်ဒီနေ့အချိန်ကတော့အခုဟိုဘက်မြစ်တော်လေးညံကုန်းဘက်ကိုကျွန်တော်တို့ကအတက်ပြင်နေတယ်။ Okay. အရင်ဆုံးဟိုကျွန်တော်တို့ဒီဘက်အနေထားဆိုလေးကကိုပြီးွားရင်ဗာကြီးကလောပြီးရောင်းမက်ထော်လေးမက်ထော်လေးကျော်တော့မှအဲမြစ်တော်လေးညံအဲ့ဒါဆိုမြောက်လေးနဲ့အရင်ကတ်သွားပြီးမှာ။အဲ့နေရာအခုကျွန်တော်တို့ဒီရေဟိုဘက်ကအပေါ်လုံးပေါင်းပြီးရတာတိတ်နေပုံစံမျိုးနေတာ။ဒါအခုကြံနေတဲ့နေရာတွေမှာတော့စက်တိုက်ပြင်နေအမရမနာ။ဒီဘက်ပြင်နေအမြောက်ဆန်ကြောင့်ဒီဖုံးချောင်းကိုမြန်မာဖုန်းရောင်းကြလို့ဒီဟာဒီဒေတာကန်တယောက်တော့တန်ရာရထားတယ်မှာ
และชีเชิงที่มีอะไรมีจำเป็นมาชีเร่ลิเกก็มีเต็นนี่มีตาเลี้ยงใหญ่เนี่ยแม่ทอดเลี้ยงสุดเลยเนี่ยจะมาไต่กวาดเป็นแทนนี่ละบ้างลิเกก็มีเต็นเนี่ยก็สกอสิตติสกัดตัวบีผู้บ่าวจะพอดีทั้งชุดทับไปไหมมีตาเลี้ยงใหญ่เนี่ยเจ้าลุงยี่เนี่ยกันนี่สกอสิตติก็เล่นจีรินเนี่ยกินนี่เลยตัวที่ตากันนี่ก็เนี่ยเป็นลูกเมียดีบ่าวที่กันนี่มาเว้ยสิบเอ็ดสาวนี่เด็กก็ตัวเป็นแทนสัวที่กันแต่งงานกันไปเลยสกอสิตติบักก็เนี่ ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေပူးပေါင်းတိုက်နေကြပါတယ်။ကရင်ပြည်နယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကတော့ပြည်နယ်တစ်ခုလုံးအတိုင်းအတာနဲ့တိုက်ပွဲလုပ်တော့မှာဖြစ်ကြောင်းမနေ့ကကြေညာချက်ထုတ်ပြန်ထားပါတယ်။တိုက်ပွဲတွေစက်တိုက်ဖြစ်တော့မှာမို့ဖအံကော့ကရိတ်မြဝတီအာရှလမ်းမကြီးနဲ့ဖအံကော့ကရိတ်ကြရင်စိတ်ကြီးဖျားသုံးစုလမ်းအထိပြည်သူတွေစည်ရဲတရီနဲ့တွာလာကြဖို့ ဒီကိစ္စကိုတော့ကျွန်တော်တို့ကလည်းအခုဒီနေ့ကျင်းနေရတော့အခုဘယ်မြစ်တော်လေးညာကုန်းဘက်ကိုကျွန်တော်လည်းတွေ့ပါတယ်ဒီကိစ္စကိုတော့ကျွန်တော်တို့ကလည်းအခုဒီနေ့ကျင်းနေရတော့အခုဘယ်မြစ်တော်လေးညာကုန်းဘက်ကိုကျွန်တော်လည်းတွေ့ပါတယ်ဒီကိစ္စကိုတော့ကျွန်တော်တို့ကလည်းအခုဒီနေ့ကျင်းနေရတော့အခုဘယ်မြစ်တော်လေးညာကုန်းဘက်ကိုကျွန်တော်လည်းတွေ့ပါတယ်ဒီကိစ္စကိုတော့ကျွန်တော်တို့ကလည်းအခု ောင်းတိုက်နေတာဖြစ်ပါတယ်အခုချိန်ထိတော့ဒီကနေ့တိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်တာမရှိသေးပါဘူးရှင
်ထိုင်းမြန်မာနယ်စပ်မြောက်ရီခရိုင်တွေကဒီနေ့တိုက်ပွဲအခြေအနေနဲ့ပတ်သက်ပြီးတော့ဗီဒီယိုသတင်းတော့မရေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်အခုတစ်ခါတော့မကွေးတိုင်းဘက်ကစစ်ပွဲသတင်းအခြေအနေကိုလည်းပြောပြပေးကြပါတယ်မကွေးတိုင်းကံကောခရိုင်နှန်းခါရွာကိုစစ်ကောင်စီကဝင်ရောက်စီးနှင်းတိုက်ခိုက်ခဲ့တာကြောင့်ဘေးလွရာတိမ်းရှောင်နေရတဲ့စစ်ဘေးဒုက္ခသည်တွေထောင်ထဲချီပြီးတော့ရှိနေပါတယ်။နှန်းခါရွာကနေထွက်ခွာသွားတဲ့စစ်ကောင်စီတပ်တွေဟာလည်းမင်းသာရွာအနီးဒီနေ့မိုင်းဆွဲတိုက်ခိုက်ခံခဲ့ရပါတယ်။ရန်ကုန်ကလာတဲ့သတင်းအပြည့်စုံကိုတော့ကိုသားညုံကပြောပြပေးမှာဖြစ်ပါတယ်ဗျာ
။ဒီဇင်ဘာလ18ရက်နေ့ကကံကောခရိုင်နှန်းခါရွာမှာရရခေါင်းဆောင်တွေအစည်းအဝေးလုပ်နေချင်းစစ်ကောင်စီကထိုးစစ်ဆင်ရမှာလီကျောင်းကနေပြီးတော့ရဟယံပါဝင်ဂျက်လီရင်တွေနဲ့ပါပြစ်ခတ်တက်ခိုက်ခဲ့တယ်ဆိုပြီးတော့ဒေသခံတွေကပြောပါတယ်။တီးအတွက်ဒေသခံစစ်ပီးဒုက္ခသည်4000လောက်ဟာနီးစက်ရတောတောင်တွေထဲမှာခိုလုံနေရတယ်လို့ပဲအရေးပေါ်အကူအညီတွေလိုအပ်နေပါတယ်။ခိုလုံနေရသူတွေထဲမှာတက်ကြီးရွယ်တွေပါပါဝင်ပြီးတော့အသက်ကြီးပိုင်းစစ်ပီးဒုက္ခသည်တူစစ်ပီးရှောင်းနေတဲ့ဒီကနေ့သေဆုံးသွားတယ်လို့ဒေသခံတကူကပြောပါတယ
်။ကြောက်ပြီးတော့အကုန်လုံးကပြန်လာရေးဒီမှုကြာကျွန်တော်တို့ဘာလို့လဲဆိုတော့သူလာတဲ့ချိန်မှာအကုန်လုံးအရေးပေါ်ပိတ်နေကြတာဖြစ်တဲ့အတွက်အစ်ကိုတို့ကလည်းမဒီတိုင်းရေတော့သူချက်ကနေပြဆိုရင်ဆိုလို့ရှိရင်ဒီနေ့ရတော့သူတို့အိမ်ချာစားရင်စားဖို့စားဖို့လေးဆောင်ကျွန်တော်လေးယူပြီးတော့သူတို့သွားနိုင်တယ်အခုကျတော့တိတ်ပြီးမှဖြစ်လို့ဖြစ်သွားတော့သူတို့ဘာမှမယူနိုင်ဘူးလေဒီတိုင်းအင်းကြီးနဲ့တော့ဆီဗီဆောင်တယောက်တော့တည်ရတော့ကြာ80-90ဝန်းကျင်ရှိပြီကြာအသက်ကြီးပိုင်းလူကြီးပြော
လက်ရှိချိန်မှာရာသီဥတုအေးအေးထန်ကြောင်းမလို့အဝတ်ထည်တွေကရေပေါ်လူအပ်နေပြီးတော့ဆန်းလေးခါတွေလည်းလူအပ်နေပါတယ်စစ်ကောင်စီကပြစ်ခတ်တာကြောင့်တိဆုံးသူကိုရှိပြီးတော့အဲ့ဒီထက်မှပကဖလို့ခေါ်တဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေလည်းပါတယ်လို့ဒီသက်ကံရက်သားတွေလည်းပါဝင်တယ်လို့ဆိုပါတယ်စစ်ကောင်စီထုတ်ပြန်ချက်ထဲမှာတော့အကြမ်းဖက်ခေါင်းဆောင်တချို့ပါတဲ့လူ100လောက်စီဝေးလုံနေတာကိုဝင်ရောက်စီးနှင်းရမှာအပြန်လန်ပြစ်ခတ်မှုတွေဖြစ်ပြီးတော့6ဦးကိုအသေရမိတယ်လို့ဆိုပါတယ်ကြီးရွာသားတွေထိခိုက်မှုမရှိဘူးလို့လည်းစစ်ကောင်စီဘက်ကထုတ်ပြန်ပါတယ်လေကြောင်းကနေပြီးတော့တိုက်ခိုက်ခဲ့တယ်ဆိုတာနဲ့ပတ်သက်လို့တော့ထုတ်ပေါ်ပြောဆိုတာမရှိပါဘူးဒီကနေ့ဒီဇင်ဘာလ19ရက်နေ့မနေ့ပိုင်းမှာစစ်ကောင်စီတပ်တွေဟာနှန်းခါရော်ကနေပြန်လည်ထွက်ခွာသွားပြီးတော့မထွက်ခွာခင်အချိန်မှာနေအိမ်တွေကနေပြီးတော့ပစ္စည်းတွေယူဆောင်သွားလို့ရောထဲမှာရှိတဲ့နေအိမ်တလုံးကိုလည်းမိရှို့သွားတယ်လို့ဒေသခံတွေကပြောပါတယ်စစ်ကောင်စီတပ်ဖွဲ့ဟာနှန်းခါရွာကနေထွက်ခွာသွားပြီးတဲ့နောက်မှာတော့မြစ်တာမြေအရှိတ်ဖက်ကမ်းကိုချီတက်သွားပြီးတော့မြင်းသားရွာအနီးမှာမိုင်းဆွဲတက်ခိုက်တာခံခဲ့ရတယ်လို့ဒေသခံကာကွယ်ရေးအဖွဲ့ဝင်တူကပြောပါတယ
်ဒီကနေမိုင်းဆွဲတော့ဗောမိုင်းဆွဲပြီးကမှခုခံပြီးတက်တာဗောလိုမျိုးလေအာမြင်းသားမှာချီပြီးတော့ပြီးလို့ပြီးသွားပြီလေသူတို့ပြီးပြီးတော့စမ်းလို့စိတ်ကိုဥကြည့်တယ်လေကျွန်တော်တို့ဘက်ကတော့ရှောင်လိုက်တာဗောညာကံကုကံင်းပြပြနေဒီမုံမင်းဆွဲပြီးမ
ှစစ်ကောင်စီတပ်တွေဟာအနာသိမ်းပြီးတဲ့နောက်ပိုင်းဒီသက်ကံကာဝေးတပ်ဖွဲ့တွေအားကောင်းတဲ့စကိုင်းတိုင်းနဲ့မကွေးတိုင်းအတွက်မှာစစ်အင်အားအလုံးရင်းနဲ့နေမီရှင်းလင်းတာတွေလုပ်နေတယ်လို့လေကြောင်းကနေပြီးတော့ရဟယင်တွေနဲ့ပြစ်ခတ်တက်ခိုက်မှုတွေလည်းလုပ်ပါတယ်ကြီးရွာမိရှုမှုတချို့နဲ့ကြီးရွာသားတချို့တပ်ဖြတ်ခံရတဲ့ကိစ္စတွေမှာလည်းဒီသက်ကံကာဝေးအဖွဲ့တွေလက်ချက်ဖြစ်တယ်ဆိုပြီးတော့စစ်ကောင်စီဘက်ကတံပြန်ဆွဆဲမှုတွေရှိနေပါတယ်ခင်ဗျာ
ကိုသားညုံပြောပြသွားတာဖြစ်ပါတယ်အခုတခါတော့ American Afghan စစ်ပွဲနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြပေးကြပါမယ် American ရဲ့အရှိအကြဆုံးစစ်ပွဲဖြစ်တဲ့ Afghan စစ်ပွဲ2021ခုနှစ်မှာအဆုံးသတ်ခဲ့ပါပြီဒါပေမဲ့လည်းစစ်ပွဲနဲ့နောက်ဆုံးသတင်းပတ်တွေမှာတာလီဘန်တွေအလင်းမြန်အာဏာပြန်ရလာခဲ့ပြီးတော့ American တပ်တွေဖျူဖျဲဆုတ်ခွာခဲ့ရပါတယ် American တပ်သား73ယောက်ပါဝင်လူပေါင်း200နီးပါးသေဆုံးခဲ့တဲ့အကြမ်းဖက်တိုက်ခိုက်တာလည်းခံခဲ့ရပါတယ် VA Pentagon သတင်းတော့ Colorbet သတင်းပေးပို့ထားတာကိုကိုငိမ့်ညံ့ကပြောပြပေးမှာဖြစ်ပါတယ်ဗျာ
အမေရိကန်ရဲ့အရှိကြာဆုံးစစ်ပွဲကတော့ပြီးဆုံးခဲ့ပါပြီ။အာဖဂန်မှာအယ်ကိုင်ဒါအဖွဲ့ချိန်မုံခံခဲ့ရပြီးတဲ့နောက်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကအမေရိကန်တပ်တွေကိုပြန်ခေါ်ဖို့ပင်တဂွန်စစ်ဌာနချုပ်ကိုအမိန့်ပေးခဲ့ပါတယ်။ပင်တဂွန်ပြောခွင့်ရဂျွန်ကာဘီက
"The military had in fact done
American စစ်တပ်အနေနဲ့အာဖဂန်မှာသူတို့ကိုလုခိုင်းထားတဲ့ကိစ္စကိုလှုပ်ဆောင်နိုင်ခဲ့ပါတယ်။အကြမ်းဖက်သမားတွေခိုးလုံရနေရာမဖြစ်စေဘူးနဲ့အဲ့ဒီနေရာကနေအမေရိကန်ကိုမတိုက်ခိုက်နိုင်စေဘူးလှုပ်ဆောင်နိုင်ခဲ့ပါတယ်။
တာလီဘန်တွေကိုပြန်တိုက်ခိုက်နိုင်စွမ်းရှိမယ်အာဖဂန်တပ်တွေကိုထားခဲ့ဖို့အမေရိကန်စစ်တပ်ကမျှော်လင့်ထားခဲ့တာပါဒါပေမဲ့လည်းတာလီဘန်တွေဟာဩဂုတ်လလယ်မှာကဘူးမြို့တော်ကိုဝင်လာနိုင်ခဲ့ပြီးတော့ဟာမစ်ကာဇိုင်းနိုင်ငံတကာလေဆိပ်မှာအမေရိကန်ဦးဆောင်တဲ့ကယ်ဆယ်ရေးတွေကိုထိတ်လန့်တုန်လှုပ်စေခဲ့ပါတယ်ဘန်ဒဂွန်ပြောခွင့်ရဂျွန်ကာဘီကပဲ
There was a lot of chaos. There was
အရင်မှာဖေဖော်ဖေအများကြီးဖြစ်ပါတယ်ရှုပ်ထွေးမှုတွေလည်းများပါတယ်အာဖဂန်သမ္မတကိုယ်တိုင်ကလေရင်နဲ့တိုက်ပွဲကနေထွက်ပြေးသွားခဲ့တာပါဘယ်သူမှအဲ့လိုဖြစ်မယ်လို့မမြင်ခဲ့ပါဘူ
းနေ့20ကြာအမေရိကန်ဦးဆောင်တဲ့ညွန်ပေါင်းအဖွဲ့ကလေကျင့်လက်နက်တပ်ဆင်ပေးထားတဲ့အာဖဂန်တပ်ဖွဲ့တွေဟာရက်20အတွင်းကြာဆုံးသွားခဲ့တာပါအစားအသောက်ကြီးစံနဲ့လေကြောင်းပစ်ကူမရှိတာတွေကိုတချို့တပ်ဖွဲ့တွေကထောက်ပြပါတယ်တိုင်းပြည်တော်ဝန်ကဒေသခံခေါင်းဆောင်တွေဟာတာလီဘန်တွေနဲ့သဘောတူညီချက်အမြန်ယူခဲ့ကြတာကြောင့်တချို့တွေကိုလက်နက်ချထွက်ပြေးစေခဲ့ပါတယ်လေလာသူတောမက်စ်ဂျိုဆလင်းက
Despite being at war for 20 years in Afghanistan nobody really knew
anything အာဖဂန်နိုင်ငံဆိုင်ရာတိုက်နေခဲ့ပြီးမဲ့ဘယ်သူမှသေချာမသိပါဘူးအမေရိကန်နိုင်ငံရင်းနဲ့စီးရေးကောင်းဆောင်တွေကသေချာနားမလည်ခဲ့တာပါအာဖဂန်မှာသူတို့ဘယ်သူနဲ့တိုက်နေတယ်လဲဆိုတာတော့မှနားမလည်ပါဘူးတာလီဘန်တွေအကြောင်းလည်းမသိအယ်ခိုင်ဒါအကြောင်းလည်းနားမလည်ဒီနှစ်ဖွဲ့ကြားဘယ်လိုပတ်သက်ဆက်နွယ်နေရစီရာကိုတော့ပြချာနားမလည်ပါဘူး
။တရင်ပတ်အနေငယ်အတွင်းအမေရိကန်ကလူ 32,400 ကိုကယ်ထုတ်ခဲ့ရပါတယ်။ကယ်နေတဲ့အချိန်တွင်းမှာပဲ IS အကြမ်းဖက်သမားတွေလက်ချက်နဲ့အမေရိကန်စစ်သား73ယောက်အပါအဝင်လူ200နီးပါးသေဆုံးခဲ့ရပါတယ်။အဲဒီနောက်အမေရိကန်က drone တိုက်ခိုက်မှုနဲ့တုံ့ပြန်ခဲ့ပြီး IS အကြမ်းဖက်သမားတွေကိုပစ်တာလို့ပန်တဂွန်ကပြောပေမဲ့အပြစ်မဲ့ပြည်သူ10ဦးကိုမှားပစ်မိပြီးသေဆုံးစေခဲ့ပါတယ်။တစ်ချိန်တည်းမှာပဲကယ်ဆယ်ရေးမှာလည်းအမေရိကန်နိုင်ငံသားတွေယာနဲ့ချီအပါအဝင်အာဖဂန်မဟာမိတ်ထောင်နဲ့ချီကိုလည်းထားပစ်ခဲ့ရပါတယ်။အမေရိကန်မဟာမိတ်တွေလည်းအဲ့ဒီနောက်ပိုင်းမှာလက်စားချီအသက်ခံခဲ့ရတယ်လို့လူခွင့်ရေးအဖွဲ့တွေကဖော်ပြခဲ့ပြီးတာလီဘန်အာဏာရလာတာကြောင့်စီးပွားရေးလည်းပျက်စီးခဲ့ရပါတယ်။ကုလသမဂ္ဂလူသားချင်းစာနာမှုအကူအညီပေးရေးအကြီးအကဲမာတင်ဂရစ်ဖစ်က
The free fall of the economy
စီးပွားရေးကျတာကပိုဆိုးရွားပြင်းထန်ပြီးကျွန်တော်တို့စိုးရိမ်နေခဲ့တာထပ်ပိုးပါတယ်။ဒီဆောင်ရသည်မှာလူသားချင်းစာနာမှုအကူအညီတွေကြီးနေပဲအသက်ဆက်နိုင်မယ်လို့ကျွန်တော်တို့ထင်ထားခဲ့ပြီဖြစ်ပါတယ်အခုတော့ဒါရီနဲ့ပဲမလုံလောက်မှန်းကျွန်တော်တို့သိပါပြီ
အာဖဂန်မှာနယ်မြေချင်းချင်းလေးပဲရှိခဲ့တဲ့ IS ခိုရိုဆန်လို့အဖွဲ့ဟာပြည်내တိုင်းမှာတိုးချဲ့လာနိုင်ခဲ့တယ်လို့ကုလသမဂ္ဂကပြောပါတယ်နောက်ပြီးတာလီဘန်တွေနဲ့အရက်သားတွေကိုသူတို့ရဲ့တိုက်ခိုက်မှု9ဆလောက်တိုးလာခဲ့တယ်လို့ကုလသမဂ္ဂကပြောပါတယ်အာဖဂန်မှာအမေရိကန်ကိုတိုက်ခိုက်ဖို့အကြံရှိတဲ့ဘလို့အကြမ်းဖက်သမားကိုမဆိုအဝေးထိန် drone ရင်နဲ့တိုက်ခိုက်မယ်လို့အမေရိကန်တာဝန်ရှိသူတွေကကတိအထက်ထပ်ပေးထားပါတယ်အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin က
Let's make sure that we
ပေါ်ပေါက်လာတဲ့ချင်းချောက်မှုတွေကိုအာယုံဆိုင်စောင့်ကြည့်နေပြီးတော့တိကျပြတ်သားတဲ့စူးစိုက်မှုမျိုးနဲ့သတိထားနေပါတယ
်ဒါပေမဲ့လည်းအမေရိကန်စစ်တပ်အနေနဲ့အရင်ကအာဖဂန်မှာရှိခဲ့တဲ့လုံဆောင်နိုင်စွမ်းမျိုးတိရခိုင်နှုန်းကနေ200ခိုင်နှုန်းလောက်ပဲကျန်တော့တယ်လို့အမေရိကန်ဗဟိုစစ်ဌာနချုပ်အကြီးအကဲက AP သတင်းဌာနကိုပြောဆိုထားပြီးတော့ဒါရီဟာစစ်စင်ရေးကိုပုံပြီးခက်ခဲစေတယ်လို့လည်းပြောပါတယ်။တစ်ချိန်တည်းမှာပဲတာလီဘန်လက်အောက်ကအာဖဂန်ပြည်သူတွေရဲ့အနာဂတ်ကလည်းဝေဝါးနေသေးပါ။အာဖဂန်ဆိုင်ရာအမေရိကန်ကိုယ်စားလှယ်ဟောင်းဇမေးခါလီဇတ်က
There are mixed signals. Some positive, some not.
လူရတွေကရောထွေးနေသေးပါ။တချို့ကကောင်းပြီတချို့ကမကောင်းပါဘူး။အားလုံးကောင်းလာဖို့မျှော်လင့်ပါတယ်။ဒါမှမဟုတ်ဘူးဆိုရင်တော့အရင်တုန်းကလိုပြန်ဖြစ်သွားပြီးတော့အာဖဂန်ပြည်သူတွေပဲဒုက္ခရောက်မှာဖြစ်တယ်လို့ပဋိပက္ခတွေပြန်ဖြစ်ပြီးအပြင်လူတွေကပြည်တွင်းရေးမှာဝင်ဆွက်ကြမှာပါ
interference by outsiders in its affairs
တာလီဘန်တွေအနေနဲ့ထိထိရောက်ရောက်အုပ်ချုပ်နိုင်မလားလူအခွင့်အရေးကိုလေးစားမလားအနောက်ကဘာကိုတိုက်ခိုက်မဲ့အကြမ်းဖက်သမားအုပ်စုတွေပြန်ကောင်းထောင်လာမလားဆိုတာကတော့ကဘာကြီးကစောင့်ကြည့်နေပါတယ်ခင်ဗျာ
ကိုငင်းညာပြောပြသွားတာဖြစ်ပါတယ်အခုတခါတော့ Australia နိုင်ငံဘက်ကသတင်းတပုတ်ကိုဆက်ပြီးတော့ပြောပြပေးခြင်းပါတယ်ဩစတြေးလျနိုင်ငံမှာ 2019-2020 ခုနှစ်အတွင်းတော်မီအကြီးကျယ်လောင်ကျွမ်းခဲ့တာကြောင့်တော်ရိုင်းတရိတ်ဆန်ဘီလီယံနဲ့ချီတည်ဆုံးခဲ့တဲ့အတွက်တော်မီလောင်လေးရှိတဲ့ရာသီမတိုင်ခင်တရိတ်ဆန်ကာကွယ်စောင့်ရှောက်ရေးအတွက်ကြိုတင်ပြင်ဆင်နေကြပါတယ်။ ဩစတြေးလျရဲ့တင်ကြေးတာတစ်ခုဖြစ်တဲ့ကိုအလာဝက်ဝန်လေးတွေလည်းစိုးရင်စရာကောင်းလောက်အောင်အရေးအတွက်တွေကြာဆင်းနေသလိုမိဘတန်ကနေအများဆုံးကြုံရနိုင်တာကလည်းအဲ့ဒီကိုအလာဝက်ဝန်လေးတွေပါဒီအကြောင်း AP သတင်းကိုအခြေခံပြီးတော့နန်းလောင်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
အမွေးပွက်လေးတွေနဲ့အီစင်ငိမ့်တက်နေတတ်တဲ့ကိုအလာဝက်ဝန်လေးတွေကိုဩစတြေးလျတပ်ရဲ့တင်ကြေးတာတစ်ခုဖြစ်ကဘာတဝါကရှုမြင်ထားတာပါကွာလာဝတ်ဝန်တွေကိုသူ့အရေးခွန်အတွက်လူတွေစပြီးတော့အမဲလိုက်ခဲ့တဲ့အချိန်မှာအကောင်ရင်၈တန်းလောက်ရှိခဲ့ဖူးဝင်မယ်လို့အခုတော့တားလိုက်သမားတွေထက်ဆိုတဲ့ချင်းချောင်မှုတွေနဲ့ရင်ဆိုင်နေရပါပြီ။တောတောင်တွေထဲမှာလက်ရှိကွာလာဝတ်ဝန်အရေးအတွက်က၄000ကနေ3000လောက်ထိရှိမယ်လို့အစိုးရတာဝန်ရှိသူတွေသိပ္ပံပညာရှင်တွေနဲ့ပုဂ္ဂလိကအဖွဲ့တွေကခန့်မှန်းထားပါတယ်။ IUCN သဘာဝတော်ရင်ထင်းထင်းဆောက်ရှောက်ရေးအဖွဲ့ရဲ့မျိုးရုံးပြက်ကွယ်နိုင်ခြင်းရှိတဲ့ဆင်ထံမှာလည်းကွာလာဝတ်ဝန်လေးတွေကိုထည့်အတွင်းထားတာပါ။တရိတ်ဆန်ထင်းထင်းဆောက်ရှောက်ရေးလုပ်ကိုင်နေတဲ့ Nick Bolli ကထင်းထင်းရေးလုပ်ငန်းအစီအစဉ်ကိုရှင်းပြပါတယ်။
With climate change is that this is going to increase in frequency.
ဘူးရူရသည်ပြောင်းလဲမှုကြောင့်ဒီအခြေအနေတွေဒီထက်ပိုဆိုးလာဖို့ပဲရှိပါတယ်။ကျွန်တော်တို့အမှန်တကယ်ရင်ဆိုင်နေရတဲ့စင်ခေါ်ချက်ကအနာဂတ်ကိုကြိုတင်ခန့်မှန်းပြီးတော့ကြိုတင်ပြင်ဆင်ထားဖို့တိတ်ဆန်လေးတွေဒဏ်ခံနိုင်အောင်လို့ပြောထောင်ပြီးလို့ဖြစ်ပါတယ်။နောက်ပြီးတော့ကျွန်တော်တို့ရဲ့အနေနဲ့ကလည်းအလားတူအခြေအနေမျိုးတွေကိုတုံ့ပြန်နိုင်အောင်ပြင်ဆင်ထားဖို့လိုပါတယ်။
Queensland ပြည်နယ်အရှေ့ပိုင်း New South Wales, Victoria နဲ့ South Australia ပြည်နယ်တွေမှာလည်းကွာလာဝတ်ဝန်လေးတွေချိန်ချောင်းမှုအမျိုးစုံနဲ့ရင်ဆိုင်နေရတာပါ။လူနေအိမ်ယာတွေနဲ့လန်တရာတိဆောက်ရေးအတွက်သစ်ပင်တွေခုတ်လဲတာတွေကြောင့်ကွာလာဝတ်ဝန်လေးတွေနေစရာရှာပါလာသလိုသူတို့အထက်စားကြတဲ့ယူကလစ်ပင်တွေလည်းပြတ်ကွဲကုန်ပါတယ်။ဒီကြားထဲတော်မီတွေရန်ကလည်းရှိပါသေးတယ်။တစ်ကိုင်းတွေ၊နွယ်ပင်တွေကနေကူရူသွားလာလဲရှိတဲ့ကွာလာဝတ်ဝန်လေးတွေအတွက်တော်မီလောင်လာရင်ရှောင်တိန်နိုင်ဖို့တောအုပ်လေးတွေတစ်ခုနဲ့တစ်ခုဆက်နေဖို့လိုတယ်လို့ Total Environment Center က Saul Denny ကအခုလိုပြောပါတယ
် so that therefore those numbers can sort of feed into each other
ကိုလာဝတ်ဝင်တွေကူးလူသွားလာနိုင်တဲ့တောအုပ်တော်တော်များများမရှိဘူးဆိုရင်တော့ကိုလာဝတ်ဝင်တွေမြို့တုံးသွားအောင်လှုပ်ဆောင်ရကြပါမယ
်လက်တလောနှစ်တွေမှာမိုးခေါင်ရေရှားပြီးတော့တောမီကြီးတွေမကြာခဏလောင်ကျွမ်းတာကစိုးရင်ကြပါ2019-2020 တောမီကြီးတွေကြောင့်ကွာလာဝတ်ဝန်အကောင်ရင်6,000-7,000လောက်သေဆုံးခဲ့ရတယ်လို့ပညာရှင်တွေကခန့်မှန်းထားပါတယ်။မိုးခေါင်လို့ယူကလစ်ရွက်တွေမှာအဆိုးတက်နေလာတာကြောင့်ကွာလာဝတ်ဝန်လေးတွေရေရှာဖို့အပင်အောင်ဆင်းလာရကခွေးကိုက်ခံရတာတွေကားတိုက်ခံရတာတွေကြောင့်လည်းအသက်ဆုံးရှုံးနေရတာပါ။ဒါအပြင်ကလမိုက်ဒီယာလို့ခေါ်တဲ့ရောဂါမျိုးကူးခံရလို့မျက်စိကွယ်ပြီးအသက်ရှင်တန်ရေးလည်းခက်ခဲလာစေပါတယ်။ဆစ်ဒနီအနောက်ပိုင်းကတော်ရင်တရိတ်ဆန်ကဲဇေရင်နဲ့အသိပညာပေးရလောက်ကင်နေတဲ့ WS အဖွဲ့က Morgan Philpott ကကွာလာဝဝန်တွေကိုစေကူပေးပြီးတော့တောတွေထဲပြန်လွတ်ပေးနေတယ်လို့ပြောပါတယ
် Conservatively we're probably looking at about a 40% infection rate certainly chlamydia would make up about
100%ကိုကုဆက်ခံရတဲ့ရာဂိုင်းတို့က40%လောက်ကိုရှိပါတယ်ကျွန်တော်တို့စီရောက်လာတဲ့ကွာလာဝဝန်အားလုံးမှာ Chlamydia ပိုကုဆက်ခံထားရတာပါကူးစက်မှုနှုတ်သိမ့်များတဲ့အတွက်ကုသရတာလည်းသိပ်ခက်ခဲပါတယ
်။ကလမိုက်ဒီယာယောဂါကာကွယ်ဆေးတွေမကြခင်ရနိုင်တော့မှဖြစ်သလိုကိုလာဖွဝန်လေးတွေလည်းအတော့ကိုခံနိုင်ရင်ရှိတာကိုတွေ့ရပါတယ်။နှင်းတွေကြပြီးတော့စားစရာရှာပါတဲ့ Sydney Blue Mountains ဒေသဖက်မှာတော့ကိုလာဖွဝန်လေးတွေတဟဆာတာဖြစ်အောင်နေနိုင်တာကိုတွေ့ရပါတယ်။ဒီအကြီးကျယ်လောင်းထားတဲ့ဒေသတွေထဲမှာကိုလာဖွဝန်ကာကွယ်ရေးအစိုးရဘက်ကပို့လို့ပေးဖို့တိုက်တွန်းမှုတွေလည်းရှိနေတာပါ2019-2020တော်မီနောက်ပိုင်းမိသက်သမားတွေကိုပေးနေတဲ့တင်နန်းတွေမှာလည်းတော်မီထဲကိုလာဝတ်ဝန်လေးတွေကိုကဲတင်နိုင်မဲ့နီလာတွေကိုထည့်သွင်းလာပါတယ်။ New South Wales ပြည်နယ်အမျိုးသားဥယျာဉ်နဲ့တော်ရင်တရိတ်ဆန်ထိုင်ထိုင်ဆောက်ရှောက်ရေးဌာနကအရာရှိ Tim Jensen ကအခုလိုပြောပါတယ်
။ It was really important that we had stakeholders from a wide range of views.
တော်မီလောင်တဲ့အခါမြေပြင်အနေအထားကိုသဘောပေါက်ဖို့တဆင်ချင်းဘယ်လိုလုပ်ကင်ရမလဲဆိုတာမီးပေးစီမံခန့်ခွဲရေးအဖွဲ့ကနားလည်သဘောပေါက်အောင်အဖွဲ့ပေါင်းစုံအမြင်ပေါင်းစုံပါဝင်ဆွေးနွေးထားတာပါဒါအသိအရေးကြီးပါတယ်နောက်ပြီးတော်မီကြောင့်ထိခိုက်ဒဏ်ရာရတဲ့တရိတ်ဆန်တွေကိုပြန်လည်နှလန်းထူအောင်ပြုစုကူတပေးမဲ့ကြွန့်ကျင်မှုလည်းရှိပါတယ
်တစ်ပင်ထိပ်ဖြားကကိုအလာဖွဲ့ဝင်လေးတွေကိုကာကွယ်ပေးတဲ့အခါသူ့အောက်ကတစ်ပင်တွေကိုရောပိုးမွှားလေးတွေကိုပါကာကွယ်ပေးရရောက်ပါတယ်ဒါကြောင့်လဲကိုအလာဖွဲ့ဝင်ကာကွယ်ထင်းထင်းရေးလုပ်ငန်းကအံ့ဩစရာကောင်းလောက်အောင်ကျဲပြန့်ပြီးတော့ရလာကောင်းတွေလည်းအတော်များတာပါသူသားတွေအနေနဲ့ကလည်းကိုအလာဝတ်ဝန်လေးတွေရဲ့နားခိုရာအိမ်ဖြစ်တဲ့တစ်ပင်တွေကိုမဖြတ်စီမီအောင်သတိပြုပြီးအတူတကွရှင်တွဲနေထိုင်ကြဖို့တရိတ်ဆန်အရေးတက်ကြွလှှရှားသူတွေကအကြံပြုတိုက်တွန်းနေကြတာဖြစ်ပါတယ်။ကျမနန်းလာပါ
။နန်းလာပြောပြသွားတာဖြစ်ပါတယ်။ VOA ကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုည10နာရီထိဆက်ပြီးတော့အသံလွှင့်ပေးနေပါတယ်။မကြခင်မှာတော့အပတ်စဉ်ခဏတွေကိုဇက်တိုက်တင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ။
VOA American တန်ရဲ့ရုပ်တံတဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနိုင်စင် American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့ line to meter တို့အပြင်ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနိုင်နိုင်ပါတယ်။ VOA မြန်မာအင်တာနက်ဆာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲ့ဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့nlink.com/download ဆိုတဲ့ web link စာရီမှာ application ရယူနိုင်ပါတယ်နော်။ VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
်။ VOA American အတန်ကနေ့ဒီဇင်ဘာ19ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00ထိလိုင်းတူပြီးတော့19:25:30နဲ့လိုင်းလမ်းမီတာ190လောက်ကနေဆက်ပြီးတော့အတန်လွင့်ပေးနေပါတယ်။အခုဆက်ပြီးထုတ်လွှင့်ပေးတော့မယ့်အစီအစဉ်တွေမှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာဖြစ်ပြီးတော့ဒီထဲမှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းမြန်မာပြည်မှပေးစာများသတင်းတွေကတူတာနဲ့ထူးခြားဆန်းပြသတင်းများအစီအစဉ်စာရာတွေကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်။ဒီထဲကမှအရင်ဆုံးတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့စည်ရန်မွေးတည်မှုနှစ်ဆတိုးလာပြီးတော့လူသားချင်းစာနာထောက်ထားမှုအကူအညီရေးပေါ်လိုအပ်နေတဲ့မြန်မာနိုင်ငံအကြောင်းကိုနားဆင်ရမှာပါ။ကိုပြည်သွင်းနိုင်ကစီစဉ်ပြီးတော့မတ်အင်ဂျင်နိုင်နဲ့အတူတင်ဆက်ပေးထားပါတယ်ခင်ဗျာ
။အားလုံးပဲမင်္ဂလာပါ။ဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍကနေစည်ရဲမွဲတည်မှုနဲ့စတိုးလာပြီးလူသားချင်းစာနာထောက်ထားမှုအကူအညီတွေအရေးပေါ်လိုအပ်နေတဲ့မြန်မာနိုင်ငံအခြေအနေကိုတင်ပြသွားမှာဖြစ်ပါတယ်။ကျွန်တော်ကတော့ပြည်သွင်းနိုင်ပါမြန်မာနိုင်ငံမှာလူသားချင်းစာနာထောက်ထားတဲ့အရေးပေါ်အကူအညီတွေလိုအပ်နေပြီလို့2022ခုနှစ်ဒီဇင်ဘာလ10ရက်နေ့ကအေယာဗရီသတင်းဌာနမှစောင်းပါရှင်လင်းထက်မြတ်ကရေးသားထားပါတယ်အရေးပေါ်အကူအညီလိုအပ်နေသူတွေ3တန်းကျော်ရှိနေတယ်2022ခုနှစ်နှစ်စံပိုင်းမှာမြန်မာနိုင်ငံရဲ့စည်ရဲမွေးတည်မှုဟာနှစ်ဆဖြစ်လာနိုင်တယ်အဲ့ဒီစည်ရဲမွေးတည်မှုပမာဏဟာနိုင်ငံလူဦးရေရဲ့46ရာခိုင်နှုန်းရှိပြီးတော့2005ခုနှစ်နောက်ပိုင်းတခါမှအခုလိုအနေအထားမျိုးမကြုံဘူးလို့ကမ္ဘာပိုင်ရဲ့ပြီးခဲ့တဲ့ဇူလိုင်လအတွင်းကထုတ်ပြန်ချက်ကိုကိုးကားပြီးတော့ဆောင်းပါးမှာဖော်ပြထားပါတယ်။စည်ရဲမွေးတည်မှုတန်ကိုအေယာဗရီတိုင်းကအများဆုံးခံရဖို့ရှိပြီးအဲ့ဒီနောက်မှာတော့ရန်ကုန်တိုင်းနဲ့စကိုင်းတိုင်းတို့မှာကြုံတွေ့ခံစားရနိုင်တယ်လို့ရေးသားထားပါတယ်။အဲ့ဒီလိုဖြစ်ရတာဟာမိသားစုတွေဝင်ငွေရောနေလာပြီးအလောက်ကင်မရှိတာကအဓိကကြောင်းရင်းဖြစ်တယ်လို့လဲဆိုပါတယ်
။ဂျပန်နိုင်ငံအခြေစိုက် Nikkei Asia သတင်းဌာနကလည်းမြန်မာနိုင်ငံရဲ့နိုင်ငံသားယင်းကြီးမြှုပ်နှံမှုဟာမတည်ငြိမ်မှုတွေကြောင့်လွန်ခဲ့တဲ့ရှင်းနှစ်ကအနေအထားကိုပြန်ရောက်သွားတယ်၊ကျဆင်းသွားတယ်လို့2021ခုနှစ်အောက်တိုဘာလ19ရက်နေ့ကရေးသားပါတယ်။မြန်မာစီးပွားရေးဟာ COVID-19 ကူးစက်ရောဂါကပ်ဘေးကြောင့်ကျဆင်းနေတဲ့အခြေအနေမှာနိုင်ငံရေးမတည်ငြိမ်မှုတွေကြောင့်အထူးသဖြင့်ဖေဖော်ဝါရီလ1ရက်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမှာလွန်ခဲ့တဲ့ရှင်းနှစ်လောက်ကအနေအထားကိုကျဆင်းသွားတယ်လို့တရားဝင်ကိန်းဂဏန်းတွေကပြသနေကြောင်းဖော်ပြထားပါတယ်။ IMF လို့ခေါ်တဲ့အပြည်ပြည်ဆိုင်ရာငွေကြေးရန်ပုံငွေအဖွဲ့ကြီးကလည်းမြန်မာစီးပွားရေးဟာလာမယ့်နှစ်2022ခုနှစ်မှာလည်းကောင်းလာစရာမရှိဘူးလို့ဆိုပါတယ်။နိုင်ငံသားယင်းကြီးမြှုပ်နှံမှုပမာဏဟာပြီးခဲ့တဲ့စက်တင်ဘာလမှာ22ရာခိုင်နှုန်းကျဆင်းသွားခဲ့ပြီး American Dollar 3.8 ဘီလီယံသာရှိတယ်လို့လည်းဖော်ပြထားပါတယ်။ဒါ့အပြင်2022ခုနှစ်ဒီဇင်ဘာလ10ရက်နေ့ကထုတ်ပြန်တဲ့ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP ရဲ့အစီရင်ခံစာမှာအကြက်တဲနှစ်ခုရဲ့အကျိုးသက်ရောက်မှုနဲ့မြန်မာပြည်သူများရဲ့လူမှုဘဝအခြေအနေလို့ခေါင်းစဉ်ပေးပြီးဖော်ပြထားပါတယ်။အကြက်တဲနှစ်ခုဆိုတာကကိုဗစ်ကပ်ရောဂါနဲ့စစ်တပ်ကအာဏာသိမ်းမှုကိုဆိုလိုတာပါ။အစီအစဉ်ခန်းစားမှာမြန်မာနိုင်ငံရဲ့စည်ရဲမွေးတည်မှုနှုန်းဟာဆက်လက်မြင့်တက်နေမှာဖြစ်ပြီးကာလကြာရှည်စွာစည်ရဲမွေးတည်မှုတန်ကိုခန်းစားရနိုင်နေကလေးငယ်တွေရဲ့တဝက်လောက်ဟာစည်ရဲမွေးတည်မှုတန်ကိုခံကြရပြီးအာဟာရမပြည့်ဝမှုတွေကိုယ်ခန္ဓာမဖွင့်ပြိုးမှုတွေပညာမသင်ယူနိုင်တဲ့အခြေအနေတွေကြုံလာရနိုင်နေနောက်မျိုးဆက်ရဲ့လူသားရေးမြစ်ကိုအကြီးအကျယ်ထိခိုက်နိုင်နေစည်ရဲမွေးတည်မှုဟာကာလကြာရှည်ဖြစ်နိုင်တယ်လို့ဖော်ပြထားပါတယ်
UNDP ရဲ့အစီရင်ခံစာအပါအဝင်သတင်းဌာနတွေရဲ့ဖော်ပြချက်တွေကိုကြည့်ရင်မြန်မာစီးပွားရေးဟာဘယ်လိုမှအလားအလာမကောင်းဘူးဆိုတာထင်ရှားနေပါတယ်။ကိုဗစ်ကူးစက်ကရောဂါပိုးကြောင့်စီးပွားရေးတိုးတက်မှုနှေးကွေးနေချိန်မှာစစ်တပ်ကအာဏာသိမ်းခဲ့လို့မြန်မာပြည်သူတွေရဲ့ဘဝဟာမွေးပူရာကင်းမောက်ဘဝမျိုးဖြစ်ခဲ့ရပါတယ်။ဖေဖော်ဝါရီတည့်ရက်စစ်တပ်ကအာဏာသိမ်းလိုက်တာကြောင့်လူမှုရေးစီးပွားရေးနိုင်ငံရေးအလုံးအထိုင်ပြတ်သွားခဲ့ရပြီးဂန္ဓာအလုံးဟာ ကမောက်ကမအနေထားရောက်သွားကြရပါတယ်။ဈေးကွက်စီးပွားရေးစနစ်ရဲ့အသက်သွေးကြောဖြစ်တဲ့ဘဏ်လုပ်ငန်းတွေဟာရပ်ဆိုင်းလူပြိုလဲလူအနေထားထိရောက်ခဲ့ရတာပါ။ပြောင်းလဲသွားတဲ့နိုင်ငံရေးအခြေအနေတွေရလူတွေဟာသူတို့အနှံထားတဲ့ငွေတွေကိုဘဏ်တွေကနေပြန်ထုတ်ဖို့ကြိုးစားကြတဲ့အခါစစ်ကောင်စီရဲ့ဗဟုဘဏ်ကကန့်သတ်တာရှိခဲ့ပါတယ်။လူတလောက်ထုတ်ယူခွင့်မရကြပဲတပတ်ကိုပထမသိန်း20နောက်ပိုင်းမှာတပတ်ကို5သိန်းကနေ2သိန်းအထိသာထုတ်ယူခွင့်ရတဲ့အနေအထားထိရောက်ခဲ့ပါတယ်။ကန့်သတ်ထားတဲ့ပမာဏနဲ့ပိုလိုချင်တယ်ဆိုရင်တော့900ဂိုင်းနှုန်းကနေ800ဂိုင်းနှုန်းထိပေးပြီးထုတ်ကြရပါတယ်။မှောင်ခိုစနစ်တစ်ခုပေါ်ထွန်းလာပြီးတော့ဘန်တာဝန်ရှိသူတွေနဲ့ချိတ်ဆက်ပေးတဲ့ပွဲစားတွေနဲ့ဘန်မန်နေဂျာတွေဝင်ငွေလမ်းဖြောင်းခဲ့ကြတယ်လို့သိရပါတယ
်။စီးပွားရေးစနစ်မှာအရေးပါပြီးအတိတ်ကြတဲ့ဘန်စနစ်တောင်အပြည့်အဝလဲပတ်နိုင်တဲ့အနေအထားမြန်မာနိုင်ငံမှာမရှိပါဘူး။ဒီအကျိုးဆက်ဟာစီးပွားရေးကဏ္ဍတစ်ခုလုံးပေါ်အကျိုးသက်ရောက်ရိုက်ခတ်နေပါတယ်။ဒါ့အပြင်နိုင်ငံရဲ့အရေးပါတဲ့စိုက်ပျိုးရေးကဏ္ဍကရတဲ့ဝင်ငွေဟာလည်း25ရာခိုင်နှုန်းရော့ကျမယ်။ COVID ကရောဂါနဲ့စစ်တပ်ကအာဏာသိမ်းမှုတို့ကြောင့်ဆင်းရဲမွဲတေမှုဟာ20ရာခိုင်နှုန်းတိုးလာတယ်။နိုင်ငံတကာကသတ်မှတ်တဲ့ဆင်းရဲမွဲတေမှုမြင်းအောက်မှာ2005ခုနှစ်က14.2 ရာခိုင်နှုန်း2019ခုနှစ်မှာ 5.2 ရာခိုင်နှုန်းရှိနေရက2022ခုနှစ်မှာတော့ 18.5 ရာခိုင်နှုန်းထိမြင့်တက်လာနိုင်တယ်လို့ UNDP အစိုးရခန်းစားကခန့်မှန်းထားပါတယ
်မြန်မာနိုင်ငံမှာအခုလိုလူသားချင်းစာနာထောက်ထားတဲ့အကူအညီတွေအရေးပေါ်လိုအပ်နေပြီမယ်လို့နိုင်ငံတကာအတိုင်းဝိုင်းအနေနဲ့လုံလောက်အောင်ကူညီထောက်ပံ့နိုင်တဲ့အနေအထားမှာမရှိသေးပါဘူးဘာကြောင့်လဲဆိုတော့တဘာဝကပ်ပြီးတဲ့လူလုတဲ့ကပ်ပြီးဖြစ်နေလို့ပါပဲဆိုလိုတာကကမ္ဘာကုလသမဂ္ဂနဲ့နိုင်ငံတကာကအကူအညီပေးမယ်ဆိုရင်တော့စစ်တပ်ကအာဏာသိမ်းထားတဲ့ကာလဖြစ်တဲ့အတွက်ခွင့်ပြုချက်ရဖို့မလွယ်လှပါဘူးခွင့်ပြုခဲ့ရင်တော့အမှန်တကယ်လိုအပ်နေတဲ့အောက်ခြေကပြည်သူတွေစီကိုရောက်ဖို့ဆိုတာမသေးကြလှပါဘူးဘယ်လိုပဲဖြစ်ဖြစ်အခုချိန်မှာပြည်သူတွေစီးပွားရေးကြက်တဲပြီးလုံခြုံမှုမရှိတာဒုက္ခတွေဥယျာဉ်တွေတိုးပွားလာနေတာနေရက်စွန့်ခွာသူတွေများပြားလာတာတပြတ်မှုတွေဖမ်းဆီးမှုတွေနဲ့ငတ်မောက်ခေါင်းပါသူတွေတန်းနဲ့ချီလာတာဟာစစ်ကောင်စီရဲ့တာဝန်သာဖြစ်တယ်လို့ဆိုရမှာပါခင်ဗျာ
ကိုဘီဒီနိုင်စီစဉ်တင်ဆက်တဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်အခုတစ်ခါတော့တနင်္ဂနွေနေ့ညတိုင်းထုတ်လွှင့်ပေးနေတဲ့မြန်မာပြည်မှပေးစာများအစီအစဉ်ကိုနားဆင်ရမှာပါမအေးတနာကျော်ကစီစဉ်တင်ဆက်ထားပါတယ်ဗျာ
မင်္ဂလာရှိရနေ့ဖြစ်ပါစေသောရရှင်များရှင်VOE ကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေ၊ email တွေ၊ VOE Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်ရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မယ်ရှင်။အခုအရင်ဦးဆုံးသောရရှင်တယောက်ရေးလာတဲ့စာတို့လေးနဲ့စာချင်ပါသေးတယ်။အထွန်းဖွားဆိုတဲ့သောရရှင်ဖြစ်ပါသေးတယ်။မန္တလေးရဲ့အတန်ဝဲဝဲနဲ့တင်ဆက်မှုဦးကျော်ဇန်သားရဲ့တင်ပြမှုကိုကြိုက်ပါသေးတယ်။ဒီသောရရှင်ကပဲဆက်ပြီးတော့ VOE ကိုည9နာရီဆိုရင်ဘလောက်အလုံးရှုပ်ရှုပ်နားမထောင်ရရင်တခုခုလုံးနေသလိုခံစားရပါတယ်။အမှားကန်ပြည့်တတ်ပါဗျာ။ကျွန်တော်စာကိုချက်မှတ်ထားပါနဲ့ဆိုပြီးတော့တချင်းလက်တောင်းလာပါတယ်။ဒီကနေ့တချင်းရရင်လည်းတချင်းတောင်းချင်ပါတယ်တဲ့။ကမ္ဘာရဲ့ရဲ့မှာရောက်နေတဲ့ဗမာနိုင်ငံသားတွေအားလုံးအတွက်ဒေသရှင်ဖြူရဲ့ငွေတောင်းတန်းစီပြန်လာပါဆိုတဲ့တချင်းလေးပါတဲ့။ဟုတ်ကဲ့ပါ။အားလုံးကြားအောင်ဖတ်ပြလိုက်ပါရင်တော့ဒါပေမဲ့ကျွန်တော်တို့ VOE ကနေပြီးတော့အချင်းအခက်ခဲကြောင့်တချင်းတောင်းတဲ့အစီအစဉ်လေးကိုခဏရပ်ထားပါရစေ။ဒါကြောင့်မလို့အားလုံးနားလည်လိမ့်မယ်လို့ထင်ပါတယ်။ဒီသောရရှင်တောင်းလာတဲ့တချင်းလေးကိုသောရရှင်ဒီအားလုံးသိအောင်လို့တော့ပြောပြလိုက်ပါရစေ။စာရိုလေးတစ်စာကို Messenger ကနေရေးပို့လာတဲ့သောရရှင်တယောက်ရဲ့စာကိုလည်းဖော်ပြပေးခြင်းပါတယ်။ Angel လေးဆိုတဲ့သောရရှင်မှာဒီလူတော်တော်များများကြုံတွေ့နေရတဲ့အခြေအနေတခုကိုရေးပြလာတာဖြစ်ပါတယ်။သူကကျမဝမ်းကွဲအကူနဲ့အကူကြီးကိုဖမ်းသွားတာအခုဆိုရင်တလားပြည့်ပါပြီတဲ့။ဇင်းအဆနာမရလို့ပါရှင်။ဒီသောရရှင်ရေးလာတာကတော့နိုဝင်ဘာလကောင်ကဖြစ်ပါတယ်။ကင်ပြင်းနယ်လှိုင်းမွဲမြို့နယ်ပိုင်ဂျုံဘက်ကပါတဲ့။ဟုတ်ကဲ့ပါဒီလိုမျိုးစာတွေမကြာခဏရရှိသတင်းစုံစမ်းလို့မရလေဆိုတဲ့စာတွေဒါမှမဟုတ်လည်းနောက်တစ်နေ့အသက်ပါဆုံးသွားပြီဆိုပြီးတော့အကြောင်းကြားပါတယ်ဆိုပြီးတော့ရေးပြလာတဲ့စာတွေကိုမကြာခဏရရှိတတ်ပါရဲ့နော်။အထူးစိတ်မကောင်းစရာအခြေအနေဖြစ်ပါတယ်။
ပြည်ကိုရေးလာတဲ့သတင်းရှင်ရဲ့စာရီတွေမှာမြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေတွေနောက်ပြီးလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုပိုင်ထင်မြင်ယူဆချက်ကိုရေးလာတဲ့သတင်းရှင်ရဲ့စာရီကိုအများကြီးလက်ခံရရှိပါတယ်။ဒီထက်ကစာရီကိုပုံမှန်ဖော်ပြပေးနေတာပါ။အခုလည်းပဲကိုပိုင်ထင်မြင်ယူဆချက်နိုင်ငံရေးအမြင်တစ်ခုကိုရေးလာတဲ့သတင်းရှင်တယောက်ရဲ့စာကိုဖော်ပြပေးစီမှာတယ်။ငယ်စဉ်ကတည်းက VOE ကိုနားထောင်ပါတယ်ဆိုတဲ့သတင်းရှင်ကတော့လူခွင့်ရေးကြီးညာဇာတ်လမ်းနဲ့မြန်မာနိုင်ငံအခြေအနေကိုဆက်ဆက်ပြီးတော့မေးခွန်းထုတ်လာပါတယ်
။မင်္ဂလာပါ VOE ရေကျွန်မခုနှစ်တန်းကျောင်းသူရွယ်တွေက VOE ကိုနားထောင်အားပေးနေကြတာပါ။အခုအသက်30ပြည့်ပါပြီ။အရင်ကဆိုရေဒီယိုနဲ့နားထောင်ပါတယ်။အခုတော့အင်တာနက်ကနေဖုန်းနဲ့နားထောင်ပါတယ်။ဖုန်းလိုင်းတွေကမတည်မချတော့ရေဒီယိုလည်းစောင့်ထားပါတယ်။တခုလောက်သိချင်လို့စာရေးတာပါ။အခုလူအခွင့်ရေးကြီးညာစာရန်ဆိုပြီးအချက်30ဖတ်ရပါတယ်။မြန်မာပြည်သူတွေအချက်30လုံးချိုးဖောက်ခံရပါတယ်။အဲ့ဒါဘာလို့ဘသူမှဘယ်အဖွဲ့အစည်းကမှစကားစကိုထိထိရရအရေးမယူတာပါလဲ။စကားစကငါတို့နိုင်ငံမှာငါကြိုက်တယ်လို့လုပ်မယ်လို့စီမံနေတာဘာလို့ဘယ်အဖွဲ့အစည်းကမှမတားနိုင်တာလဲ။အခုစကားစကချိုးဖောက်နေတာတစ်နှစ်ပြည့်တော့မယ်။သူတို့ကဘာလို့ဘာမှတရားဝင်အရေးမယူခံရတာလဲဆိုတာသိချင်ပါတယ်။ယေရှုပြုပြီးဖြေပေးစေချင်ပါတယ်ရှင်။
ဟုတ်ကဲ့ပါဒီမှာဒီတော်ရရှင်မေးလာလို့လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့အရာလူရေးထားတဲ့စာပိုင်လေးတစ်ခုကိုပြန်ပြီးပြောပြရခြင်းပါတယ်နော်နိုင်ငံတကာကလူခွင့်ရေးဥပဒေလူသားမျိုးနွယ်ကိုစောင့်ရှောက်တဲ့ဥပဒေကိုပြင်းပြင်းထန်ထန်ချိုးဖောက်တဲ့သူကိုဆိုရင်သူ့ရဲ့နိုင်ငံအစိုးရကအရေးယူရပါတယ်လို့ဆိုထားပါတယ်ဒါမှမဟုတ်လည်း universal jurisdiction အရာတခြားနိုင်ငံတစ်ခုခုကနေပြီးတော့အရေးယူနိုင်တယ်ဒါမှမဟုတ် ICC လိုမျိုးနိုင်ငံတကာရာဇဝတ်မှုတရားရုံးကနေအရေးယူနိုင်တယ်လို့ပြောထားပါလေဒါမဲ့လေကျူးလွန်သူကိုယ်တိုင်ကအစိုးရဆိုရင်တော့ကုလသမဂ္ဂလိုနိုင်ငံတကာအဖွဲ့အစည်းမျိုးကလည်းလုံနိုင်ခွင့်ကအကန့်အသတ်နဲ့ပဲရှိပါတယ်လို့သူတို့ဖော်ပြထားပါလေသေချာပြည့်ပြည့်စုံစုံသိကျင်နေရှင်တော့သူတို့လူခွင့်ရေးစောင့်ကြည့်မှုအဖွဲ့ရဲ့ဝက်ဘ်ဆာမြင်တာ hrw.org မှာတော့ပြီးတော့ဖတ်ရှုကြည့်နိုင်ပါရဲ့နော်ဒါနဲ့တက်ဆက်တဲ့တရားစီရင်မှုနဲ့ပတ်သက်တဲ့သောရရှင်တယောက်ရဲ့စာကိုလည်းဆက်ပြီးပြောပြခြင်းပါလေမြန်မာနိုင်ငံမှာအာဂရိလိုက်စားမှုဆိုပြီးတော့စစ်ကောင်စီစီရင်နေတဲ့တရားခွင်တွေနဲ့ပတ်သက်ပြီးတော့ရေးလာရဲစာဖြစ်ပါလေ
အလကားပါစစ်ဆူရလက်ထက်မှာဘယ်အစစ်ဆူရလက်ထက်ဖြစ်ဖြစ်အာဂရိလိုက်စားတာတွေလက်စားတာတွေအများကြီးပါဘယ်သူကိုတရားဆွဲလို့လဲအကုန်လုံးမျှဝေစားနေကြတာဆိုတော့ဘယ်သူကိုမှတရားမဆွဲကြဘူးအခုမှသူတို့အာဏာသိမ်းပြီးထင်တိုင်းကျဲနေကြတာပါသူတို့လှုပ်ချင်တာလှုပ်တာကိုမြမပြည်မှာဟန်တားနိုင်မဲ့သူမရှိတော့လှုပ်ချင်တာလှုပ်ပြီပေါ့ဆွဲချင်တဲ့သူကိုတရားဆွဲတာသူတို့ကိုအန်တုနိုင်မဲ့သူဆိုထောင်ထဲမှာတသက်လုံးထားဖို့လှုပ်ပြီလေ
ပြည်ထောင်ချခြင်းလို့ကိုဒီတရားခွင်တွေကိုစီမံနေရပါဆိုပြီးတော့သူ့ရဲ့ထင်မြင်ချက်ကိုရေးလာတဲ့သရရှင်ရဲ့စာကိုဖော်ပြပေးခဲ့တာပါရွေးကောက်ပွဲမှာမဲမတမလို့အာနာထိန်းလိုက်ရတယ်ဆိုပြီးတော့စစ်ကောင်စီကပြောလို့ဒီကိစ္စနဲ့ဆက်ဆက်ပြီးတော့ကိုရွေးကြုံရတာလေးပြောပြခြင်းပါတယ်ဆိုပြီးတော့ရေးလာတဲ့သရရှင်ရဲ့စာကိုလည်းဆက်ပြီးတော့ဖော်ပြပေးခြင်းပါတယ
်ရွေးကောက်ပွဲမတမလို့အာနာထိန်းလိုက်ရတယ်ဆိုတော့ NASA ကအကြောင်းပြောခြင်းပါတယ်ကျွန်တော်ကကွန်ပျူတာစာစီစာရိုက်မိတူဖိတ်စာအမျိုးမျိုးလုပ်ကင်နေတဲ့သူတယောက်ပါမဲစရင်ဒုတိယအကြိမ်ပြင်ညာမဲ့ကာလမှာပေါ့အဲ့ဒီအချိန်ကအခုလိုနိုင်ငံရေးရှုပ်ထွေးမယ်ဆိုတာမသိခဲ့တော့ရဲစွဲအတိအကျနဲ့မမှတ်ထားမိဘူးတမ33လက်အောက်ခံတိုင်ရင်တခုကအသက်45နှစ်ဝန်းကျင်တပ်သားနှစ်ယောက်နိုင်ငံသားမှတ်ပုံတင်တခုနဲ့ပတ်စပို့ဓာတ်ပုံလေးတွေကင်ပြီးဆိုင်ကိုရောက်လာတယ်မှတ်ပုံတင်လုပ်ချင်လို့ရဗျာမှတ်ပုံတင်ကဒီမှာလုပ်လို့မရဘူးဗျလာဝကကိုသွားလို့ရမှာပါလို့ပြောတော့အဲ့လူကသူတို့တွေကရှေ့တန်းထွက်နေလို့တဲ့ဟုတ်မဟုတ်တော့မသိမဲစင်းမှာသူတို့မပါလို့တဲ့အဲ့ဒါဒီဓာတ်ပုံတွေနဲ့ဒီလိုမှတ်ပုံတင်လေးလုပ်ပြပါဆိုပြီးပြောလာတယ်။ဟာဒါကဒီလိုလုပ်လို့မရဘူးဗျ။လာဝကဥပဒေနဲ့ကျွန်တော်တို့ညှိမဲ့အလုပ်မျိုးတရားမဝင်တဲ့အလုပ်မျိုးမလုပ်ဘူးဗျလို့ကျွန်တော်ကပြန်ပြောလိုက်ရတယ်။ပျောက်ဆုံးရင်ရဲစခန်းမှာထောက်ခံစာလုပ်ရင်လို့လာဝကမှာပျောက်ဆုံးရှောက်ရင်ရှောက်ဆိုပြီးအကြံပေးလိုက်ရသေးတယ်ဗျ။အဲ့ဒါနဲ့သူတို့လှည့်ပြန်သွားပါလိမ့်ရော။ဆိုတော့ပြောချင်တာကတက်မတော်သားတွေကိုယ်တိုင်ကသဘောယိုနဲ့မတိနားမလဲတာလား။မဲစင်းမှာမပါလို့ပါဆိုပြီးမိတူဆိုင်တစ်ခုမှာမှတ်ပုံတင်အတုလုပ်ပြီးမဲစင်းမတမောင်မှုကိုကျူးလွန်ခဲ့သလားဆိုတာတော့တန်တရားဖြစ်เสียကောင်းတယ်လို့တခြားဘယ်မျိုးနယ်ကဘယ်ဆိုင်တွေမှာဒီလူမျိုးလှုပ်ခဲ့လည်တယ်လဲဆိုတာတန်တရားဖြစ်เสียပါပဲဗျာ
ဒ
ီတော်ရှင်ကရွေးကောက်ပွဲမတိုင်ခင်မှာသူကိုယ်တိုင်ကြုံတွေ့ခဲ့ရတဲ့ဖြစ်ရပ်လေးကိုရင်ဖွင့်ရေးသားလာတာဖြစ်ပါတယ်။နာမည်နဲ့အကောင့်ကိုတော့လုံခြုံရေးရမဖော်ပြပေးစီခြင်းပါတဲ့။တော်ရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်။ကျွန်တော်တို့ view ရေမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ view ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာတည်တခြင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် view American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ် email ပို့ဖို့မယ်ဆိုရင်bammy@viewanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။ဒေါ်ရစင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသတင်းရှင်တွေရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့တည်တခြင်းတောင်းလွာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio ကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့ထုတ်လွှင့်ချိန်နဲ့တပြိုင်တည်းထဲတိုက်ရိုက်နားဆင်နိုင်ပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook ပေါ်မှာပြန်ပြီးတော့နားထောင်နိုင်တယ်လို့ VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App မှာသွားပြီးတော့နားထောင်နိုင်ပါတယ်ရှင်။ကျမတို့ရဲ့ App Number က VOA Bammy's ဖြစ်ပါတယ်။ Internet စာမျက်နှာလိပ်စာကတော့ bammy.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေရှင်။
မရိဒနာကြောင့်စီစဉ်တင်ဆက်တဲ့မြန်မာပြည်မှပေးစာများအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ။ထူးခြားဆန်းပြသတင်းအစီအစဉ်ကိုမတင်ဆက်ခင်မှာအခုတခါတော့သတင်းနေတဲ့ကတူတာအစီအစဉ်ကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။မညညိုလင်ကစူးစီးတင်ဆက်ပေးထားပါတယ်ခင်ဗျာ
။ဖိလစ်ပိုင်နိုင်ငံမတန်ကတ်စ်ခရိုင်ထဲမှာရှိတဲ့တားမီးတောင်ချော်ရည်တွေကြောင့်ပျက်စီးခဲ့ရတဲ့နေရာတွေကိုမီးတောင်ပောက်ကွဲပြီးတစ်နှစ်လောက်အကြာမှာမြင်ရတဲ့မြင်ကွင်းဖြစ်ပါတယ်။အရင်ကဒီနေရာဟာခီးသွွားဧည့်သည်တွေအလဲပတ်များတဲ့နေရာတစ်ခုပါ။ဒါကတော့မြန်မာပြည်မှာစစ်အာဏာရှင်သိမ်းပြီးပြစ်ခတ်မှုတွေရှိတဲ့အထက်ကတည်ဆုံခဲ့ရတဲ့တင်ထွတ်ဟင်းရဲ့ဇာပနာမှာငိုကြွေးနေတဲ့မိခင်ဒေါ်တင်တင်ဝင်းရဲ့ပုံမှာကိုတင်ထွတ်ဟင်းဟာရက်ွက်လုံခြုံရေးအတွက်ကင်းဆောင်နေခြင်းဖေဖော်ဝါရီလ20ရက်နေ့မှာပြစ်ခတ်ခံရတာပါအမေရိကန်သမ္မတဟောင်းဒေါ်နယ်ထရမ့်ကိုထောက်ခံသူတွေဝါရှင်တန်ဒီစီကလွှတ်တော်အဆောက်အဦးကိုဝင်ရောက်စီးနင်းကြတဲ့အချိန်အနောက်ဘက်တိုင်းနိုင်ငံကိုတွေ့တက်နေကြတဲ့တွင်တပ်ပေါ်မှာဒီအဖြစ်အပျက်တွေအတွက်လူပေါင်း819ဦးကိုရာဇဝတ်ကျူးလွန်မှုတွေအဖြစ်အခြေယူခဲ့ပါတယ်ဒီပုံကတော့လစ်ပြားကန်းကြီးကနေ122မိုင်ဝေးกว่าတဲ့မြေထဲပင်လယ်ထဲမှာကဲမဲ့သူတွေကိုစောင့်နေတဲ့အာဖရိကနိုင်ငံတွေကခပ်ပြေးထားသူတွေရဲ့ပုံဖြစ်ပါတယ်။လော့စ်အိန်ဂျလိစ်မြို့မှာနေထိုင်တဲ့အသက်26နှစ်အရွယ်တောင်ကိုရီးယားကရွှေ့ပြောင်းလာသူဂျန်ဟိုလီကငါဗိုင်းရပ်စ်ပိုးမဟုတ်ပါဘူးဆိုတဲ့ဆိုင်းငုတ်ကိုပြန်ပြီးအာရှမွေပွားတွေကိုမုန်းတီးပြီးရာဇဝတ်မှုကျူးလွန်တာတွေမလုပ်ကြဘူးဆန္ဒထုတ်ဖော်နေတဲ့ပုံတစ်ပုံပါ။ဂျာမနီနိုင်ငံ Frankfurt မြို့နာမှာမိုးနဲ့နှင်းအရေတွေကြောင့်ရေကြီးနေတဲ့လမ်းစုံကိုဖြတ်မောင်းနေတဲ့မြစ်ထားတစ်စင်းပုံဖြစ်ပါတယ်။ဒီနှစ်ထဲမှာဂျာမနီနဲ့ Belgium မှာရေကြီးတာကြောင့်လူပေါင်း190ကျော်သေဆုံးခဲ့ပါတယ်။ Plastic ပလင်းအခုံဘူးခွန်တွေအပြင်တခြားအမိုက်တိုက်တွေမျောနေတဲ့ဆာဗီးယားနိုင်ငံအနောက်တောင်ဘက်ကပေါ်ပဲကိုရေကန်ကြီးကိုရိုက်ပြီးပြသထားတာပါ။ကဘာပေါ်ကဆွန့်ပြက်အမိုက်တွေထဲမှာ Plastic နဲ့သက်ဆိုင်တဲ့အမိုက်တွေက40ရာခိုင်နှုန်းရှိနေပါတယ်။ဒါကတော့အငတ်ပေးကြုံနေရတဲ့ Ethiopia နိုင်ငံ Tigray ဒေသမှာအလှပေးတဲ့ပဲကိုလူရင်းအရင်းပွားရန်ဖြစ်နေကြတဲ့အမျိုးသမီးတွေပါ။အဲ့ဒီဒေသမှာအငတ်ပေးနဲ့ရင်ဆိုင်နေရတဲ့သူပေါင်း3,500လောက်ရှိနေပါတယ်။
ရာသီဥတုပြောင်းလဲမှုကြောင့်ရေခမ်းခြောက်လာတဲ့ကိုလံဘီယာကဆူစကာရေကန်ကြီးရဲ့မြင်ကွင်းဖြစ်ပါတယ်။ရေမခမ်းခြောက်မီကဒီရေကန်ကြီးဟာ10မီတာအနက်ရှိတဲ့ရေကန်ကြီးဖြစ်ပါတယ်။ဓာတ်ဆီဆေးစားတောက်ကုန်စင်းနဲ့လူထုဝန်ဆောင်မှုလုပ်ငန်းစည်းနှုန်းတွေမြင့်တက်လာတဲ့ကြောင့်အစိုးရကိုစန့်ကျင်သူတွေနဲ့ရဲတွေကိုလံဘီယာနိုင်ငံမက်ဒရစ်မြို့မှာထိတ်တဲရင်ဆိုင်နေကြရတဲ့သတင်းဌာနပုံတပုံမှာဒီပုံလေးကတော့တေချာကြည့်မှမြင်နိုင်တဲ့တိုကျိုမြို့ကအိုလံပစ်ဒိုင်မန်ပြိုင်ပွဲမှာတရုတ်အားကစားသမား2ဦးရဲ့ဒိုင်မန်ထိုးလိုက်တဲ့ပုံဖြစ်ပါတယ်။ဒီပွဲမှာသူတို့2ဦးရွှေတစိရခဲ့ပါတယ်။ဒါကတော့အစ္စရေးတပ်တွေကဂါဇာမြို့ကိုလေကြောင်းတိုက်ခိုက်ခဲ့တဲ့မြင်ကွင်းတစ်ခုပါနှစ်ဖက်အပြန်အလှန်ပစ်ခတ်မှုတွေကြောင့်ကလင်းငယ်တွေအပါအဝင်လူပေါင်းဒါဇင်ချီသေဆုံးခဲ့ပြီးဒဏ်ရာရသူတွေလည်းရာနဲ့ချီရှိခဲ့ပါတယ်။တရုတ်ကွန်မြူနတီပါတီရဲ့နှစ်တရာပြည့်အခမ်းအနားမှာကွန်မြူနတီပါတီအလံကိုကယ်ဆယ်ရေးဝန်ဆောင်ရေးဝတ်ထားတဲ့သူတွေဝိုင်းရံနေတဲ့ဖျော်ဖြေတင်ဆက်မှုတစ်ခုကိုမှတ်တမ်းတင်ထားတဲ့ဓာတ်ပုံဖြစ်ပါတယ်။ဒီအခမ်းအနားကိုဘေကျင်းမြို့မှာကျင်းပခဲ့တာပါ။အာဖဂန်ဟိုတာလီဘန်တွေတင်ပြရဲ့နောက်မူရစ်ဆေးဆွဲသူတွေကိုကပူးမြို့အဘိုင်စနာဈေးရုံမှာဖမ်းဆီးထိန်းသိမ်းထားတဲ့တင်ဆက်ပုံတစ်ခုပါ။အာဖဂန်နစ္စတန်မှာ15နှစ်ကနေ64နှစ်အတွင်းမူရစ်ဆေးသုံးဆွဲသူပေါင်းတပန်းလောက်ရှိပြီးလူဦးရေရဲ့800,000ဒီပုံလေးကတော့ COVID-19 ကြောင့်ဆုံးမသွားတဲ့ဖခင်ဖြစ်သူရဲ့ဓာတ်ပုံပါတဲ့ခေါင်းအုံးလေးကိုဖက်ထားရင်ဖခင်ဖြစ်သူကိုတတိယမျှော်ကြည့်နေတာကနေသူကိုယ်တိုင်လည်းဗိုင်းရပ်စ်ကူးခံထားရတဲ့ဖိလစ်ပိုင်နိုင်ငံကကလင်းရဲ့ပြောင်းရဲ့ပုံဖြစ်ပါတယ်။ဖိလစ်ပိုင်မှာ COVID ကြောင့်သေဆုံးရသူပေါင်းက9,000နီးပါးရှိနေပါပြီ။အသက်17နှစ်အရွယ်ကင်ညာနိုင်ငံကစတီဗန်တယောက်ကျောင်းကနေအိမ်ပြန်သူတို့ရဲ့ရာခင်းထဲကကျိုင်းကံတွေလိုက်လို့ရှောင်ပြေးနေရတဲ့ပုံလေးကိုမှတ်တမ်းတင်ထားတာပါ။ဒီကျိုင်းကံတွေရဲ့နှောက်ယှက်မှုကြောင့်ကင်ညာနိုင်ငံကလူပေါင်း3,000ခွဲလောက်အခက်အခဲတွေကြုံတွေ့ခဲ့ကြရပါတယ်။အိန္ဒိယနိုင်ငံနယူးဒေလီမြို့ပြင်တနင်္လာမှာကိုဗစ်ကြောင့်သေဆုံးသွားသူတွေကိုအစုလိုက်အပြုံလိုက်မီးရှို့ကြုံနေတဲ့အပူငွေ့ထံကနေလွတ်အောင်ပြေးနေတဲ့သူတယောက်ရဲ့ပုံကိုမှတ်တမ်းတင်ထားတာပါ။အခုဆိုရင်အိန္ဒိယနိုင်ငံမှာကိုဗစ်ကြောင့်သေဆုံးရသူပေါင်းက4,500ကျော်ရှိပါတယ်ရှင်။
အညညလွင်စီစဉ်တင်ဆက်တဲ့သတင်းတွေကအတုတအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။ VOE ကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည10နာရီအထိဆက်ပြီးတော့အသံလွှင့်ပေးနေပါတယ်။အခုတော့ဒီနေ့ညပိုင်းအတွက်နောက်ဆုံးကြန့်ရှိတဲ့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ထူးခြားဆန်းပြားသတင်းများအစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်။ကိုငိမ့်ညာကမခင်ဖြူထွေးနဲ့အတူတင်ဆက်ပေးထားပါတယ်ဗျာ။
ဒီကနေ့ဒီဇင်ဘာလဒုတိယပတ်အတွင်းဂျာမနီနိုင်ငံဘာလင်မြို့တော်မှာခရစ်စမတ်ဆန်တာဖိုးဖိုးကြီးတွေမော်တော်ဆိုင်ကယ်ပတ်စီခဲ့ကြပါတယ်။နှစ်စဉ်ကျင်းပတဲ့ဒီပွဲကတော့ကလေးတွေပျော်ရွှင်စေဖို့အတွက်လက်ဆောင်တွေကိုလိုအပ်တဲ့မိသားစုတွေကိုလိုက်ပေးတဲ့ပွဲလည်းဖြစ်ပါတယ်။လွန်ခဲ့တဲ့24နှစ်တုန်းကစတင်ခဲ့ကြတာဖြစ်ပြီးတော့ဆိုင်ကယ်3စီးဆန်တာဖိုးဖိုးကြီး3ယောက်နဲ့စခဲ့ကြတာပါ။မုတ်စိတ်မွေးတွေအင်ဂျီအနီရောင်တွေဝစ်ဆင်ပြီးလက်ဆောင်တွေထည့်ထားတဲ့အနီရောင်အိတ်တွေကိုသယ်ဆောင်ထားတဲ့ဆန်တာတွေဟာမော်တော်ဆိုင်ကယ်မျိုးစုံနဲ့မြို့အနှံ့ကကလေးတွေကိုလက်ဆောင်လိုက်ပေးကြပါရဲ့ရှင
်။ဗြိတိန်နိုင်ငံဒါဗီရှိုင်ယာအရက်ကလူသံကြီးဂျွန်အေဗန်တယောက်စန်တာဝစ်စုံနဲ့သူ့ကောင်းပေါ်မှာမိဂိုခေါင်းနိုင်ကြီးကြွက်ပြပြီးကမ္ဘာစံချိန်ချိုးခဲ့ပါတယ်။အသက်84နှစ်အရွယ်ရှိနေပြီဖြစ်တဲ့အေဗန်ဟာသူ့ကောင်းပေါ်မှာအုံနီဂဲရီနွားနို့ပုံးနေနဲ့ကားတွေကိုပါရွက်ပြခဲ့ပြီးတော့သူ့မွေးနေ့ကြားရောက်မဲ့မတ်လမတိုင်ခင်ကောင်းပေါ်မှာပစ္စည်းတွေကိုတဲ့တဲ့မဲ့မဲ့ရွက်ပြနိုင်တဲ့ကမ္ဘာစံချိန်အခုတရာလောက်ချိုးဖို့ရည်ရွယ်ထားပါတယ်။ Evan ဟာစီဂျိုယောဂာနဲ့ပန်းနာရင်ကျက်ယောဂာလည်းရှိသူတယောက်ဖြစ်ပြီးတော့မျက်လုံးကလည်းတစ်ဖက်ပဲမြင်ပေမဲ့လည်းအခုလက်ရှိမှာတော့ကမ္ဘာစံချိန်68ခုချိုးထားပြီးပါပြီ။အခုလိုမျိုးမီးခိုးခေါင်းနိုင်ရွက်ပြတဲ့စံချိန်ဟာသူ့ရဲ့69ခုမြောက်စံချိန်ဖြစ်ပြီးတော့အခုတရာမြောက်စံချိန်မှာတော့ငါးပေပတ်လည်ရှိတဲ့တရဖူအလေးကြီးတစ်ခုကိုလည်းကောင်းပေါ်မှာရွက်ပြဖို့စီစဉ်ထားပါတယ်။အသက်42နှစ်အရွယ်ကလေးကအခုလိုကောင်းပေါ်မှာပစ္စည်းတွေတဲတဲမဲ့မဲ့ရွက်ပြတာမျိုးကမ္ဘာတစ်လွှားမှာလဲ့လဲပြသခဲ့ပါတယ်။သူ့ရဲ့လှုပ်ဆောင်မှုတွေကို Guinness ကမ္ဘာစံချိန်မှတ်တမ်းအဖွဲ့ကြီးကလည်းအတိအမှတ်ပြုထားပြီးတော့ပရာဟိတအဖွဲ့တွေအတွက်လည်းစုစုပေါင်းရန်ပုံငွေအမေရိကန်ဒေါ်လာ3,300ကျော်ရှာပြီးနိုင်ခဲ့ပါတယ်ခင်ဗျာ။
ခရစ်စမတ်ပွဲတော်နီးလာတာနဲ့အမျှကမ္ဘာကျွမ်းမှာဆန်တာကလော့စ်ဖိုးဖိုးကြီးဝတ်စုံနဲ့ပရိုက်တာအလူအထွက်ပြီးပွဲတွေကျင်းပနေကြပါတယ်။ပြီးခဲ့တဲ့နှစ်ကကိုရိုနာဗိုင်းရပ်စ်ကူးစက်မှာကိုစိုးရင်ပြီးနိုင်ငံတော်များများမှာပြီးပွဲအစီအစဉ်တွေပယ်ဖျက်ခဲ့ကြပါတယ်။ ခရီးနိုင်ငံအေသင်မြို့မှာတော့ဒီနှစ်မှာတတိမအချိန်မြောက်ပရိုက်တာလူရန်ပုံငွေအတွက်ဆန္ဒကလော့ဝစ်ဆောင်နဲ့ပြည်ပွဲမှာလူတွေရနဲ့ချီပါဝင်ခဲ့ကြပါတယ်အနီရောင်နဲ့အဖြူဆက်ကြားဆန္ဒကလော့ဝစ်ဆောင်တွေကိုဝစ်ဆင်ပြီးအေသင်အိုလံပစ်အားကစားရုံကြီးကိုလူတွေပတ်ပြီးတော့ပြေးခဲ့ကြတာပါပြည်ပွဲမှာပါဝင်တဲ့လူတယောက်ချင်းစီက12ယူရိုအလူငွေထည့်ဝင်ကြသလိုစီးပွားရေးကော်ပိုရေးရှင်းကြီးတွေကလည်းနာမကျန်းဖြစ်နေတဲ့ကလင်းငယ်တွေကိုစောင့်ရှောက်တဲ့ပရဟိတအသင်းတွေအတွက်ဒီပြည်ပွဲကတဆင့်အလူငွေတွေပေးအပ်ကြပါရဲ့ရှင
်ဟန်ဂေရီနိုင်ငံဘူဒပက်စ်မြို့မှာတော့ရေကူးဝစ်ဆောင်တွေပေါ်ပိုင်းအင်ဂျီဗလာနဲ့အတွင်းကံပေါင်းမီတွေဝတ်ထားတဲ့ Santa Claus ဝစ်ဆောင်တွေနဲ့လူပေါင်း40လောက်ဟာရေခဲမှတ်သားသားအေးအေးဒဏ်ကြားမှာမြို့ကိုပတ်ပြီးပြေးခဲ့ကြပါတယ်မျိုးအတွင်းဈေးသွားဈေးလာတွေများတဲ့ကုန်စုံဆိုင်တွေနဲ့ခရီးသည်တွေအလားများတဲ့နေရာတွေကြားမှာပြေးလွှာရင်တချင်းဆိုကခုန်ခဲ့ကြတာပါပြေးပွဲမှာပါဝင်ခဲ့ကြသူတွေရဲ့အလှူငွေတွေကိုခလေးတွေကိုစောင့်ရှောက်တဲ့အဖွဲ့တွေအတွက်ရံပုံငွေပေးကြသလိုအေးဒဏ်ကိုရဲရဲရင်အာခံဖို့တတိမွေးနိုင်အောင်တွန်းအားပေးတဲ့ပွဲလည်းဖြစ်ပါတယ်ရေခဲမြစ်ထဲမှာရေစင်းကူးတဲ့ပြိုင်ပွဲတွေကျင်းပလေရှိတဲ့ဘူဒပက်စ်မြို့မှာအခုလိုအပေါ်ပိုင်းဗလာချင်းပြေးတဲ့ခရစ်စမတ်ရာသီစင်တာပြေးပွဲကျင်းပတာ18ကြိမ်ရှိပါပြီခင်ဗျာ
ကိုငင်းညာအစည်းအဝေးတင်ဆက်တဲ့ထူးခြားစံပြသတင်းများအစည်းအဝေးကိုနားဆင်ကြရတာဖြစ်ပါတယ်။သောရရှင်နေနေကျွန်တော်တို့ VOE မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့တခြင်းတောင်းခြင်းနဲ့ဆိုရင်ကျွန်တော်တို့စီကိုအီးမေးလ်ကဖြစ်ဖြစ်ဒါမှမဟုတ် Facebook ကဖြစ်ဖြစ်တဆင့်ဆက်သွယ်နိုင်ပါတယ်။ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။အခုတော့သတင်းအချင်းချုပ်ကိုကိုစော်ဝင်းနိုင်ကတလက်အကြေညာပေးမှာဖြစ်ပါတယ်ခင်ဗျာ။
ထိုင်းမြန်မာနယ်စပ်မြဝတီမြို့နယ်မလမ်းမကန်းနေရာတွေကိုမြန်မာစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ဒီကနေ့ပစ်ခတ်တိုက်ခိုက်ခဲ့တာကြောင့်ယာနဲ့ချီတဲ့ဒုက္ခသည်တွေဒီကနေ့ထိုင်းနိုင်ငံဘက်အခြမ်းကိုထွက်ပြေးနေကြတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်။အစောပိုင်းကစစ်ကောင်စီတပ်တွေနဲ့ KNL, ကရင်မျိုးသားလူမျိုးရေးတပ်နဲ့ PDF ဖူပေါင်းတပ်ဖွဲ့တွေလေကစ်ကော်မှာတိုက်ပွဲဖြစ်ခဲ့တာကြောင့်ထောင်နဲ့ချီတဲ့ဒေသခံတွေထိုင်းနိုင်ငံဘက်ထွက်ပြေးခဲ့ကြပြီးဖြစ်တယ်လို့မြန်မာနိုင်ငံအတွင်းမှာဘေးလွတ်ရာကိုရှောင်ပုန်းနေကြတဲ့ဒေသခံတွေလည်းထောင်နဲ့ချီရှိနေတာပါတိုက်ပွဲတွေကြောင့်ထိုင်းနိုင်ငံကိုထွက်ပြေးခေါ်လွန်လာကြတဲ့စစ်ပေးဆောင်ဒုက္ခသည်တွေကတချို့ဟာပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းမြန်မာနိုင်ငံဘက်ကိုကိုယ်တဘောနဲ့ကိုပြန်သွားနေကြပြီလို့ထိုင်းစစ်တပ်ကပြောတော့ကိုကပီပန်ကောက်ပို့စတင်းမှာရေးသားထားပါတယ်ခင်ဗျာထိုင်းမြန်မာနယ်စပ်တောင်မြင့်ကဘာစွန်းတစ်ခုပေါ်ကနေထိုင်းစစ်သား2ဦးပြုတ်ကျခဲ့တာမှာတဦးသေဆုံးပြီးတော့တဦးဒဏ်ရာရှိသွားတယ်လို့ထိုင်းနိုင်ငံအခြေစိုက် The Nation သတင်းမှာဖော်ပြပါတယ်ထိုင်းနိုင်ငံမဲဆောက်တပ်ခိုင်တဲ့က Drymonter တောင်ပေါ်မှာကင်းလက်နေစဉ်1ကီလိုမီတာအနက်လောက်ကနေရှိတဲ့ကြောက်ထဲကိုတောက်ကြနေကခြေချော်ပြီးစစ်သား2ဦးပြုတ်ကျသွားခဲ့တာဖြစ်ပါတယ်စစ်သား2ဦးကတော့ပွဲချင်းပြီးတည်သွားခဲ့ပြီးတော့နောက်တစ်ဦးကတော့ခြေထောက်မှာပြင်းပြင်းထန်ထန်ဒဏ်ရာရသွားခဲ့တယ်လို့ဆိုပါတယ်ခင်ဗျာထိုင်းနိုင်ငံတောင်ပိုင်းမလေးရှားနယ်စပ်မှာတရားမဝင်ရောက်လာတဲ့မြန်မာနိုင်ငံသား14ဦးကိုစနေနေ့ကဖမ်းဆီးရမိခဲ့တယ်လို့ထိုင်းရဲတပ်ဖွဲ့ကပြောပါတယ်တောင်ပိုင်းစာတာဝူပြည်နယ်အတွင်းကရဲစစ်စီဂိတ်ကိုရောက်လာတဲ့အချိန်အဲ့ဒီမြန်မာနိုင်ငံသားတွေကိုတင်လာတဲ့ pickup trucker ရမပိပဲမောင်းပြစ်သွားတယ်လို့ဆိုပါတယ်10ကီလိုမီတာလောက်မောင်းအပြီးမှာ driver ကအမျိုးမျိုးထွက်ပြေးဖို့ကြိုးစားတာမအောင်မြင်ဖြစ်ခဲ့ပြီးတဲ့နောက်မှာထိုင်းရဲကဖမ်းမိလိုက်တာဖြစ်ပါတယ်အဲ့ဒီ pickup ပေါ်မှာမြန်မာနိုင်ငံသား11ဦးနဲ့အမျိုးသမီး3ဦးတို့ကိုတင်ဆောင်လာတာလို့ဆိုပါတယ်ခင်ဗျာဘင်္ဂလားဒေ့ရှ်မှာရောက်ရှိနေကြတဲ့ရိုဟင်ဂျာတွေရဲ့လူခွင့်ရေးကိုမြင့်တင်ပေးခြင်းဟာသူတို့တွေအတွက်ရေရှည်တည်ထောင်ပြီးဂုဏ်သိက္ခာရှိစွာနေရပြန်နိုင်ရေးအတွက်အရေးပါတဲ့အချက်ဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံကိုသတင်းတပတ်ကြားတောက်ရောက်လည်ပတ်ခဲ့တဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်တော်မန်ဒူးစ်ကပြောပါတယ်ဒီဇင်ဘာလ13ရက်ကနေ19ရက်နေ့ထိတောက်ရောက်ခဲ့တဲ့ခီးစဉ်နဲ့ပတ်သက်လို့ဒီကနေ့ဒါကာမြို့မှာသတင်းစာရှင်းလင်းပွဲပြုလုပ်ပြီးတော့တော်မန်ဒူးစ်ကအဲ့ဒီလိုပြောကြားခဲ့တာပါခီးစဉ်တွင်တွေ့ရှိခဲ့တဲ့အချက်တွေကိုတော့လာမယ့်2022ခုနှစ်မတ်လတွင်ကျင်းပဖို့ရှိတဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီကိုတင်သွင်းသွားမယ်လို့ဆိုပါတယ်ခင်ဗျာဟောင်ကောင်မှာတော့ဒီကနေ့ဥပဒေပြုကောင်စီရွက်ကောက်ပွဲတွေကျင်းပနေပါတယ်ရွက်ကောက်ပွဲဥပဒေပြင်ဆင်မှုတွေလုပ်ပြီးအမျိုးသားလုံခြုံရေးဥပဒေပြဋ္ဌာန်းလိုက်ပြီးတဲ့နောက်ပိုင်းပထမဆုံးအကြိမ်ကျင်းပတဲ့ရွက်ကောက်ပွဲဖြစ်ပါတယ်ခင်ဗျာ
စင်းချင်းချုပ်ကိုကိုဇော်ဝင်းနိုင်ချင်းညာပြေးခဲ့တာဖြစ်ပါတယ်ဒီညအစည်းအဝေးထုတ်လို့ရေးမှုကနန်းလောင်ဖြစ်ပြီးတော့အတန်လွန့်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ El Santos နဲ့ Justin Soto ဖြစ်ပါတယ်View American အတန်ရဲ့တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ9.25 25 32နဲ့ line length meter 190ကနေအတန်လွန်ပေးခဲ့တာဖြစ်ပါတယ်။ View ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောရရှင်ဒီအားလုံးဘေးကင်းလုံခြုံနိုင်ကြပါစေခင်ဗျာ။ကျွန်တော်ရန်နိုင်ပါ။
This program has come to you from the Voice of America, Washington.